မေလ16ရက်တနင်္ဂနွေနေ့ညနေပိုင်းသဘောတရားရေးအပိုင်းပြိမာတသင်္ကကျမ်းအခန်း9ပုံထမ်းပိုင်းပုံထမ်းပိုင်းကိုသင်ယူလေ့လာကျင့်သုံးခြင်းယူနာမည်နဲ့ဘုန်းကြီးတို့သင်ကြားဖို့ခြားနေတာအခုဆိုရင်တော့ကိုချိန်မျိုးပါလားအဲဒီမှာသင်နေတာပါလဲဆိုအနုတ္တိ10ပါးကြောင်းပြောဒီမှာဘုန်းကြီးတို့ဗုဒ္ဓတို့တိအကြောင်းပြောဗုဒ္ဓတို့တိအကြောင်းပြောတဲ့နေရာမှာမနေရတီအောင်ဘုန်းကြီးတို့ခရကုံတော်တွေတုက္ကတော်တီအောင်ပြီးသွားပါပြီဒီကနေ့ဆက်လက်ပြီးတော့ခရကုံတွေအကြောင်းလေ့လာသင်ယူကြရအောင်လောကဝိတုဒီနေ့လောကဝိတုဆိုတော့ဗာလဲလောက၃ပါးကိုသိမြင်တော်မူသောမြတ်စွာဘုရားနယ်လေးရှိရှိဝေဝေပေါ်တချို့ချာတိညာထမြက်တယ်ပြက်လို့မှတ်လို့လွဲတယ်အဲ့လိုပုံကမျိုးဆိုရင်တော့ဘုန်းကြီးတို့ဒီလောကသုံးပါးအကြောင်းလေးပါထည့်ပြီးတော့သတော်ရင်တော့ကောင်းတာပေါ့နော်လောကဝိတုတတလောကဩဃာတလောကသင်္ခါရလောကဥစ္စာသောလောကသုံးပါးကိုသိမြင်တော်မူသောမြတ်စွာဘုရားနောက်ပိုင်းမှာဘုန်းကြီးတို့မှတ်စုတွေပါပါတယ်နော်ခုတော့ဒီတိုင်းမှာနားထောင်တာလည်းအဲ့ဒါမပြောရှိမပြတော့ဒီတိုင်းမှာနားထောင်တော့တတလောကဆိုဘုန်းကြီးတို့တက်ရှိတတဝမှန်တယ်မြတ်ဒါတတလောကပါပဲအဲ့ဒီလောကအကြောင်းကိုလည်းဖေဟာသိတာပဲဘယ်တတဝတက်ရှိတတဝမှန်မြတ်အကုန်လုံးသူတို့အကြောင်းတွေဖေဟာသိနောက်တစ်ခုကဩဃာတလောကအဲ့ဒီတက်ရှိတတဝတွေနေနေတဲ့ပုံဌာနတွေပေါ့ဒါဩဃာတလောကခေါ်ပါတယ်အဲ့ဒီဩဃာတလောကကြောင့်လည်းဘုရားကောင်းကောင်းသိပါ။နောက်သင်္ခါရလောကသက်ရှိတ ত্ত্ব တွေနေတဲ့ဘုံဌာနတွေသက်ရှိတ ত্ত্ব တွေအရာအလုံးပေါ့ဒါချုပ်လိုက်ယုံနံတရားတွေယုံနံတရားအလုံးဟာပေါ်ပြီးပြောဖြစ်ပြီးပြည့်နေတဲ့သဘောတရားတွေဖြစ်လို့သင်္ခါရလောကယုံနံသဘောတဘာဝတွေအကြောင်းတရားလည်းဘုရားကပိုင်ပိုင်ကကာကံနာနာသိပါဟွတချို့နေရာတွေတော့ဘုရားကအသေးစိတ်ရှင်းလင်းတာတွေကိုအများကြီးရှိပါအဲ့ဒီရှင်းလင်းချက်တွေထဲမှာဘုန်းကြီးတို့ဘာတွေတွေ့ရလဲဆိုတော့ယုတ်ဒီအသေးစိတ်တွေရှင်းတာတွေနာနေအသေးစိတ်တွေရှင်းတာတွေဒါမျိုးတွေပေါ့ဘယ်ပုဂ္ဂိုလ်မှမရှင်းနိုင်တဲ့အားတွေမျိုးတွေအဲကြောင့်မို့အဲ့ဒီလောက၃ပါးကိုရှင်ရှင်လင်းလင်းသိလို့မြင်လို့တတ္တဝအလုံးပုဂ္ဂိုလ်အလုံးနဲ့တာလုံးပြီးသိနိုင်တဲ့ဉာဏ်ကြီးရှင်ဖြစ်လို့ဘုရားကိုလောကဝိတုဆိုတော့ဂုံပုံနဲ့ချီးကျူးထားတော့ပါနောက်တစ်ခုကတခါဘုန်းကြီးတို့ပြန်ကြည့်တဲ့လေးလာတဲ့အခါမှာတကိုးကြီးတဲ့နတ်ပြမာတွေရှိတယ်ယသေးတွေရှိတယ်နောက်ပြီးတော့တာဝကကြီးတွေရှိတယ်အကတာဝကမဟာတာဝကတွေရှိတယ်ဒီပုဂ္ဂိုလ်တွေကတတ္တဝါတဝူရဲ့တဝူစီရဲ့ယခုအခုဘဝဖြစ်နေကုန်အရင်ဘဝတွေကဖြစ်နေကုန်ဖြစ်ခဲ့ကုန်နောက်ဘဝတွေဖြစ်ရမယ်ကုန်သိနိုင်တယ်ဒါပေမဲ့လို့အဲ့ဒီပုဂ္ဂိုလ်တွေသိတာကသူကဘဝကန့်တတ်ချက်ကဘာကန့်တတ်ချက်နဲ့သိတယ်ဘုရားကြတော့သူတို့ဘဝတွေကန့်တတ်ချက်မရှိအကုန်သိတယ်ကဘာမှလည်းကန့်တချက်ရှိမရှိဘဲနဲ့အကုန်ပြီးတော့ဒီဘက်ကဘာမှမကဟိုဘက်ကဘာမှမများစွာသည်ပြီးနိုင်တယ်တောင်းပြောတော့ဒါကြောင့်မို့ဗုဒ္ဓဟာလောကကိုပြီးတော်မူတယ်ဆိုတာတောင်းပြောတော့နောက်တစ်ခုကဗုဒ္ဓကတခြားပုဂ္ဂိုလ်တွေနဲ့မတူတဲ့တစ်ချက်ကတတ္တဝါတွေအတွင်းဓာတ်ခံပေါ့အစ္စတရားတတ္တိမျိုးမျိုးကိုဇယအမျိုးမျိုးကိုခွဲခြားသိနိုင်တယ်ဘုန်းကြီးတို့ဥပမာပေးကြတာတော့သစ်ပင်တစ်တည်းလေးပေါ့သစ်ပင်ပေါင်လေးကိုအတိတိတဲ့သစ်ပင်ပေါင်လေးဆိုပါတော့ဒီသစ်ပင်ပေါင်လေးကအတိတိနိုင်တဲ့တတ္တိရှိတဲ့သစ်ပင်ကအတိမတိပဲနဲ့အဖိုးပင်ဖြစ်နေတာဥပမာသင်္ဘောပင်လို့လို့ပါလို့နားလည်အောင်ပြောသင်္ဘောပင်ကတချို့ကအမပင်ဖိုးပင်ရှိတာပေါ့နော်အမပင်ကျတော့တည်တယ်ဖိုးပင်ကျမတည်ဘူးဒီသစ်ပင်ပေါင်လေးကိုဒါကတော့အတိတိနိုင်တဲ့သင်္ဘောပင်ပဲဒါကတော့အတိမတိနိုင်တဲ့သင်္ဘောအဖိုးပင်ပဲလို့ ဒီခွဲခြားသိမြင်မှုခက်တယ်ဒါပေမဲ့လို့ဟိုလောကနိလယဆက်တတ်တဲ့နည်းတွေရှိတော့ဒါသိနိုင်တယ်တော့အဲ့ဒီတွေပိုခက်တာကတော့တတ္တဝါတွေအတွင်းဓာတ်ခံဇေယိုက်ပေါ့ဒါတွေသိနိုင်ဖို့ကျလောကနိလအနေနဲ့မျိုးမျိုးကြည့်ပြီမဲ့လို့မသိနိုင်ပါဘူးဒါကြတော့ဖះမှာတပါတခြားပုံကိုယ်တွေအနေနဲ့မသိနိုင်ဘူးအလိုမတောပြီးတော့ဖြစ်ပေါ်လာသည်များတရားတွေကိုအနုစိတ်တည်ဖို့ပေါ့တဘာဝတရားရုပ်ဆိုရုပ်တဘာဝအနုစိတ်တည်နာမ်ဆိုနာမ်တဘာဝတရားတွေအနုစိတ်တည်ဟောစိတ်ကဘလောက်ရှိစေတသိက်ကဘလောက်ရှိရုပ်တရားအသေးစိတ်ဘာရီဘာရီဘာရီဆိုဘုရားဟောကြားတာအဲ့လိုအသေးစိတ်တည်ဖို့တာမဏ္ဍာနဲ့မဖြစ်နိုင်ဘူးဗျဖြစ်ပေါ်နေတဲ့တဘာဝတရားတွေအနုစိတ်တည်ဖို့နော်မဖြစ်ပေါ်သေးတဲ့တဘာဝတရားတွေလည်းအနုစိတ်တည်ဖို့ဖြစ်ပေါ်ပြီးသားသဘာဝတရားတွေအနုစိတ်သိဖို့ကလွယ်သေးတယ်မဖြစ်သေးတဲ့သဘာဝတရားတွေကိုအနုစိတ်သိဖို့တော်တော်ခက်တယ်အဲ့ဒီလိုမဖြစ်ပေါ်သေးတာတွေရောဖြစ်ပေါ်တာတွေရောအနုစိတ်သိနိုင်တဲ့ဉာဏ်မျိုးကတော့သဗ္ဗိဒဉာဏ်ပဲရှိတယ်ကျန်တဲ့ဉာဏ်နဲ့မသိလားဒါကြောင့်သဗ္ဗိဒဉာဏ်ဆိုတာကတော့ဖျားနဲ့ပဲဆိုင်တယ်ကျန်တဲ့ပုဂ္ဂိုလ်နဲ့မဆိုင်ဘူးနောက်တစ်ခုကတော့အာတယာလူတိယဉာဏ်ဘုရားရှင်ကတတ္တဝါတွေအတွင်းတဏ္ဍမှာဖြစ်နေတဲ့အတွင်းတက္ကမှာဖြစ်နေတဲ့ကိလေသာအငုတ်တတ်တွေပေါ့ဒါလည်းသိနိုင်တယ်။အဲသူရဲ့အတွင်းတဏ္ဍမှာလောဘတွေအာကျင်နေဒေါသတွေအာကျင်နေမာနတွေအာကျင်နေဘုရားပဲသိတယ်ကျန်တဲ့ပုဂ္ဂိုလ်တွေမသိနိုင်ဘူး။အဲတော့အာတယလူတယညံလို့ခေါ်တယ်။ဒါလည်းဘုရားရဲ့သိကြညံမယ်နော်ဣန္ဒြိယပရောပရိယတိပရောပရိယတဉာဏ်လို့လည်းခေါ်တယ်ဣန္ဒြိယအနုယဒီပုဂ္ဂိုလ်တရားဝင်ဣန္ဒြိလူသေးတဲ့တရားများဒီပုဂ္ဂိုလ်တော့ဣန္ဒြိရှင်းကြသွားပြီတရားရနေဒါလည်းဖျားလည်းပြီးနေဉာဏ်ပုဂ္ဂိုလ်မပြီးနေဒါကြောင့်မို့အဲ့ဒီဉာဏ်တွေကိုအတာရဏဉာဏ်လို့ခေါ်တယ်ဖျားနေမဲ့ဆိုင်နေဉာဏ်ပုဂ္ဂိုလ်တော့မဆိုင်ဘူးဒီလိုလည်းမှတ်ထားမှာပေါ့ဗျာအဲ့ဒါနဲ့ပတ်သက်လို့တော်တော်များများပေါ်လို့ဘုန်းကြီးတို့တွေမကြကနာနာနေရှိတော့ဥမာရှင်သာရိပုတ္တရာရှင်မြတ်ကြီးဆိုဘုရားပြီးပညာရမှာတော့ဣတိတဲ့ရတဲ့ပုဂ္ဂိုလ်နော်ဘုရားတာနာတော့မအကြီးမြတ်ဆုံးပုဂ္ဂိုလ်ပဲဘုရားပြီးလို့။ဘာဖြစ်လဲဆိုတနေ့မှာလူငယ်တယောက်ပေါ့သင်္ကန်းဝယ်လာလူငယ်ရဲ့ဇယသဘာဝများသောအပြင်လူငယ်ဒီမှာကဒီလောဘတဏှာပေါ့လေဒီဘက်ကိုအာကောင်းညာတာများတော့အရှင်မြတ်ကြီးလည်းဒီအရွယ်ငယ်ကိုကြည့်ပြီးတော့ဘာကမ္မဋ္ဌာန်းပြီလဲဆိုအတုဘကမ္မဋ္ဌာန်းနေရှုခိုင်းတာရှုခိုင်းတော့တက်လာလည်းမရဘာနမိတ်မှမတင်နှစ်လလည်းဘာနမိတ်မှမတင်ဘာမှကိုမတည်တာသုံးလဟုတ်အချာကြီးရှုတာဘာမှမထူချဘူးလူကြတော့အရှင်မြတ်ကြီးနောက်တော့ဘုရားကြီးခေါ်သွားဖះကြည့်လိုက်တဲ့အခါကျတော့သူကဘဝပေါင်းများဆိုဘဝ5ရွှေပရင်းတွေဖြစ်နေတော့လှလှပါပါသိကြိုင်နေတော့လှလှပါကြိုင်နေတော့သူ့ဆိုင်နဲ့ညီအောင်ပေါ့နော်ဘာလို့လဲဆိုအင်မတန်လှတဲ့ဘုရားကဂျာနီပန်းကြီးဖန်ဆင်းပေးလိုက်တာအဲ့မှာလောဟိတကတိုင်းရှုတာပဲနော်သူကအရင်တော့ရှုခဲ့ဘူးတဲ့ပုံကိုယ်တွေကြတော့ဒီတတိုင်းပရိကံကိုပြင်စရာမလို့ဟောဘယ်နှလုံးမှရှိရမဟုတ်တဲ့နည်းကဘုန်းကြီးတို့ကမရှုဘူးတဲ့ပုံကိုယ်တွေအတွက်တော့ဟုတ်တာအလဲကောင်ကရှစ်လက်မဆယ်လက်မရှိရမယ်အပြင်ကတစ်လက်မရှိဝင်ရမယ်ဒါကအလေးချက်မရှိဘူးတဲ့ပုံကိုယ်မရှုဘူးတဲ့ပုံကိုယ်အတွက်ပရိကံလောက်တာပဲခုနကရှင်သာရိပုတ္တရာတပည့်အရှင်မြတ်ကျန်တော့ तू ကအဲ့ဒီလိုပြင့်ခဲ့ဟူတဲ့ခါကျတော့ရောမာဇာနီပါလှလှပါဖန်ဆင်းပြလိုက်အဲ့မှာလောကြီးကကတိုင်းရှူတာပဲအနီရောကတိုင်းရှူတာအနီအနီရောအနီရောအနီရောရှူရင်းရှူရင်းနဲ့ဇံရသုဒ္ဓဇံရသုဒ္ဓဇံရပြီးတဲ့ချိန်မှာဘုရားကဒီဘရောမာဇာပန်းကြီးကိုညှိုးနွမ်းလာတဲ့ပုံစံဖန်ဆင်းလိုက်တာအဲ့ဒီမှာအဲ့ဒီအရှင်မြတ်ကဘာပြောလဲဝိပဿနာဆက်ရှူတာယုံနာတရားတွေပေါ်မှာဝိပဿနာဆက်ရှုတော့ယဟနာဖြစ်သွားအဲ့မှာကြည့်လိုက်ပေါ့နော် ရှင်သာရိပုတ္တရာဆိုတာဘုရားပြည့်အကြီးမြတ်ဆုံးပုဂ္ဂိုလ်ဘုရားပြည့်အကြီးမြတ်ဆုံးပုဂ္ဂိုလ်တော်မှာဒီသူတပည့်ရဲ့ဇိုင်းဝါဒနာကိုမသိဘူး။နော်ကျန်တဲ့ပုဂ္ဂိုလ်ဆိုရင်တော့ပညာညာရှင်သာရိပုတ္တရာလောက်ရှိကြီးမြတ်တဲ့ပုဂ္ဂိုလ်မရှိဘူးဗျ။ကျန်တဲ့ပုဂ္ဂိုလ်မသိနိုင်။အဲ့ဒါမျိုးပြောချင်တာ။ဒါသတိထားကြရအောင်နော်။ဒါကြောင့်ခွန်ကြီးတို့ကမ္ဘာရှုမှတ်တဲ့အခါကျတော့ဒီကမ္ဘာကြီးရအသေးကင်ဒါလို့မရဘူးနော်။ရှုမှတ်လို့တိုးတက်ရင်တော့ကောင်းတော့ဗျာတိုးတက်လို့ရှုမှတ်လို့ဒါတော့ကိုယ်အတွက်အကောင်းဆုံးပါမတိုးတက်ဘူးဆိုရင်ဒါခွန်ကြီးတို့ကစဉ်းစားမယ်သဘောရှိတော့နောက်တစ်ခုရှိသေးတယ်နောက်တစ်ပါးရှိသေးတယ်ဗျာဝိတုကြောင့်တစ်ခုဆိုရှင်ဆူလပန်လို့ရှင်မာပန်လို့ဆိုတာကြောက်မှာပေါ့သူကအညီကိုညောင်လို့လမ်းပါပဲမွေးလို့ပန်တကလို့ခေါ်လမ်းမှာမွေးပွားသူမိရသူမိဘများဒီပြန်ညင်တဲ့ခါကျလမ်းမှာပဲကလေးမျိုးလိုမွေးအဲကြောင့်အကြီးလူကြတော့လမ်းခင်းမှာမိတော့မဟာပန္နကငယ်လူကြတော့ဇူလာဘကလမ်းမှာမွေးတော့အဲတော့နောက်ဆုံးတော့မဟာပန္နကကဖျားတရားရည်နာယာနာတရားအထုတရားရည်ရာသူကလည်းတာမန်ပုဂ္ဂိုလ်တော့မဟုတ်ဘူးဗျာမဟာပန္နကလည်းနော်သူကလည်းဒီပညာဝုဒ္ဓကုသလဧရရဘောရတယ်ဆိုတော့အရူပဇံဘောဗျာအရူပဇံနေဝင်စားတဲ့နေရာမှာကျွမ်းကျင်လိမ့်ပါတယ်နော်အဲ့ဒါကိုသူကပညာဝုဒ္ဓကုသလအရူပဇံနေကြတော့သူကဟိုပညာရှင်တွေအာဂတနေဆိုင်လာဆိုကောင်းကင်ပညာပညာဝိညာဉ်နေဆိုင်ဝိညာဏပညာဓာတိဘောပညာပညာတို့အစာကြီးလိုဘောလေအဲ့ဒီပညာတွေကိုကျွမ်းကျွမ်းကျင်ကျင်ပိုင်ပိုင်ချာချာတိတာအဲဒါကြောင့်တဏှာကြီးပြောရင်တော့အာရိပောဒီရူပတင်ညာဆိုင်တဲ့တင်ညာကိုလေစီတဲ့နေရာလိမ့်ပါတယ်ဘာဖြစ်လို့လဲဆိုအာရိပဇံတွေကိုရထားတဲ့အတွက်အဲဒါဣတိရေဘောရတဲ့ပုဂ္ဂိုလ်ပဲနောက်တော့သူကယန္တာရှင်မြတ်ကြီးဖြစ်ဣတိရေဘောရသူ့မှာညီလေးတယောက်ကရှိတော့သူ့အမေကသူ့ဖိုးကြီးပြစ်ထားကြတော့အဲ့တော့အဖိုးကြီးလှမ်းမေတ္တာရခံတယ်သူညီလေးကိုသင်္ကန်းဝတ်ပေးခြင်းနဲ့ဗာညာဖိုးကြီးအဖိုးကလည်းခွင့်ပြုလိုက်တော့ညီလေးသင်္ကန်းဝတ်ပေးသင်္ကန်းဝတ်ပေးပြီးတဲ့နောက်ရဟန္တာရှင်မြတ်ဣရရေရတဲ့အရှင်မြတ်ညီငယ်လေးကိုဂါထာလေးတစ်ပုဒ်သင်ပေးရချက်ခိုင်းတော့ဗျအဲ့ဂါထာလေးတစ်ပုဒ်ရှင်စုလပန်းလဲလေးလချက်ထားကိုရှေးဟချက်နောက်ကမေးဘုရားဘာသာတရားလဲဆို32ခုတ္တသာသင်တဲ့အချိန်မှာဒီဝိကျောဘုံမျိုးလျှောက်တယ်။ဆရာတော့32ခုတ္တသာများလုံးနဲ့တပြည့်တော်ကအသက်ကကြီးလာတော့ရှေးရကျနောက်ကမေ့ဒီလိုချက်လို့ကြီးတဲ့လွယ်တာလေးများမရှိတော့ဘူးလားဆိုပြီးတော့ဘုံမျိုးတောင်းဆိုဘူးတယ်။အဲဒီကဘုံမျိုးပြောခဲ့ပါလေအဲ့ဒီတော့ဝိအာလွယ်တာရှိပါတယ်လို့ဘုံကြီးဟောတာတော့မဟုတ်ဘုံကြီးသင်တာတော့မဟုတ်ဘူးဘုရားဟောတာရှိတယ်ဆိုတော့တော့ကိုဘကံတန်သင်ပြီးဒီမှာဘာဖြစ်လာလဲဆိုဒီကာတာလေးတကာတာကိုလေးလကြောင်နော်ကြက်မှတ်တယ်မရဘူးခြေအကျက်နောက်ကမိရတော့မင်းတာနာနဲ့မတောင်းกว่าဆိုမောက်တော့မင်းသွားတော့နင်ထုတ်လိုက်တာကိုကြီးကစိတ်ဆိုးလို့နင်ထုတ်တာတော့မဟုတ်ဘူးတာနာနဲ့မတောင်းမက်ဖို့ရမယ့်ပုံကမဟုတ်ဘူးဆိုပြီးမောင်းထုတ်တာတကယ်တမ်းကျအဲ့ဒီချိန်မှာသူမောင်းထုတ်တဲ့ရပါလောက်မှာသူအိမ်လေးကြီးကပြည့်စုံနေရင်ကြက်နေဒီရေရရတဲ့ပုံကမသိနိုင်ဘူးအဲ့တော့ရှေးစုလပန်ဘာဖြစ်လဲဆိုတော့သူလည်းလူမထွက်ချင်ဘူးငိုပြီးတော့ထွက်လာကျောင်းဘဝနာမှာငိုနေတော့ဘောလေအဲ့မှာဖះနဲ့တွေ့တော့ဖះတဏှာနေရောက်လာပြီအဲ့မှာဘာလို့ခိုင်းလဲဆိုဒီအဝိဆာလေးတစ်ခုပေါ့ဖြူရောင်ဝိဆာလေးတစ်ခုဖန်ဆင်းပြီးတော့ဒါလေးပုတ္တနေဆိုပုတ္တပြီးရှုခိုင်းတာသောဟရဏရသောဟရဏဆိုဒီဖြူရောင်ဝိစာလေးလို့ပုံရင်းပုံရင်းနဲ့ပို့တော့လေဖြူရောင်ဆိုတော့ညှင်းနွမ်းလာတော့ဘောနော်အဲ့ရနေဒါလေးကြည်ပြီးတော့ဘာလုပ်လိုက်လဲဆိုကိုယ်ခန္ဓာကိုဆက်လက်ရှုတော့ရူပစရုဋ္ဌဇံရတာနော်အကိုကြီးကအရူပဇံရတာညီကဒီမှာရူပဇံရတာရူပဗြဟ္မဇံတွေ့တဲ့တတ္တိယစရုဋ္ဌဇံတရားရဇံရဒီဇံကိုခြေခံပြီးတော့ဝိပဿနာရှုလိုက်တာပရိသမီတာ၄ပါးပင်းရှင်၆ပါးနဲ့တူတာရဟနာဖြစ်တာပရိက္ခ၃ပုံဆောင်းတဲ့ပြိပ္ပ၃ပုံလည်းဆောင်းနိုင်တဲ့ပင်း၆ပါးလည်းတခါလေးရသွားတာအဲ့လိုမြန်တာ ကိုကြီးကယန္တာဖြစ်တဲ့ဣရေရတဲ့ပုဂ္ဂိုလ်ပဲဒါပေမဲ့ညီငယ်ကြတော့သူမသိနိုင်ဆိုင်ဝါမှာပြီးတော့လဲနောက်တစ်မျိုးပြောရရင်တော့ရှင်ဆုလပန်ကသူတာဝကမဟုတ်ဘုဒ္ဓတာဝကသူကလည်းဣရေရတဲ့ပုဂ္ဂိုလ်ဣရေရမယ့်ပုဂ္ဂိုလ်ပဲနော်အဲ့ဒီနေ့ကဆရာဇီဝကနေပြီးတော့ဒီစွန်းစားပင်ခိုင်းတာရှိတယ်ငါးငါးကြီးအကုန်လုံးပေါ့အဲ့ဒီချိန်မှာစွန်းကြောင်ဘုန်းကြီးကအကိုကြီးရဟန္တာရှင်များမဟာပဏ္ဏကအလှကြသူကရှင်စုလပန်လွဲပြီးဇန်နပုဂ္ဂိုလ်တွေလက်ခံတဲ့သူကြီးတွေလက်မခံအဲ့လိုလောက်တာအဲ့တော့သူကလည်းလူမထွက်သေးမှသူကြီးသိပုံရပါတယ်ဒီထဲမှာရှင်တော့သူကြီးတွေချမ်းသာပြီးဇန်နပုဂ္ဂိုလ်အဲ့လိုကြားလိုက်တော့ညီငယ်ကပိုစိတ်မချမ်းသာဖြစ်ပြီးဟိုကျောင်းဘဝမှာငိုနေတာခုနဘုရားတရားပြလို့တရားရပါမနေ့ကစဉ်းစားကြွားကြတယ်ပေါ့ဗျာသူကြီးရဟန္တာဖြစ်မှသူမသိဘူးဟိုရောက်တော့ဆွမ်းသာအိမ်ရောက်အိမ်ရောက်တဲ့အခါဖရာမူကြီးတဲ့တန်ခါလေးအိမ်ကျွားတဲ့အခါမှာဖရာအိမ်ရောက်တဲ့အခါကျတော့အဲတန်ခါတစ်ပါးတန်ခါကြံသေးတယ်သွားပင်အောင်လို့ဒါသူကမရှိတော့ဘူးသူညီကိုမရှိတော့ညင်းပဲမဟုတ်ဘူးရှိသေးတယ်မြတ်စွာဘုရားသွားပင်ညင်းတဲ့အချိန်မှာရှင်စုလပန်ရဟန္တာဖြစ်ခုနပြီးကတော့မဟုတ်ဆောင်းပင်ညင်းရတဲ့ရဟန္တာဖြစ်သွားပြီဗျာအဲ့ဒီအချိန်မှာသူကစုလပန်ဘုံများစွာအများကြီးဖြန့်စင်ထားနော်သူရဲ့ပါဠိရတာအဲ့ဒီလေးရမှာသူကအဲ့ဒီဖန်ဆင်းနိုင်တဲ့ဇံဘိညာဉ်နဲ့ဆက်ရတော့နော်အေဒီဝိတာဘိညာဉ်နော်အဲ့လိုအများကြီးပေါ့လေမနီယာဘိညာဉ်တွေဖန်ဆင်းနေတဲ့ကဘိညာဉ်ဖန်ဆင်းမှုနဲ့ပတ်သက်မနီယာဘုရားကုံတော်ဟွာရီထဲမှာပါတယ်အေဒီဝိတာဘိညာဉ်ကတော့မြေလျောမိုးပြန်တဲ့ဘိညာဉ်ပေါ့နော်ဟိုကကြတော့ပါလဲဆိုမနောပိယမနောမယိတိဘိညာဉ်ခေါ်မှာပေါ့အဲ့ဒီဘိညာဉ်နေနဲ့သူကသူ့ရဲ့ဆုလပံပေါင်းများစွာဖြန့်စင်တာအဲ့တော့တခါတယောက်ကကြောင်းသွားပင်တော့ဘုန်းကြီးကအများကြီးတွေ့တော့တွေ့တဲ့အခါကျတော့သူမပင်ရဲဘူးပေါ့အိမ်ချက်တာနဲ့ဆုံးနဲ့မလောက်ပါဆိုတော့ပြန်ပြေးလာအာအကြောင်းမှာတန်ခါးလေးအများကြီးကြံသေးတယ်လို့ပြောအဲ့ဒီလိုဆိုရင်စုလပန်ကိုပင့်ငယ်တခါမှားလိုက်တော့ဗျာခုရောက်တဲ့တခါထပ်သွားပြန်မေးပြန်တော့စုလပန်ချက်ပြင်းတယ်စုလပန်ကျငါစုပဲငါလည်းစုလပန်ငါလည်းစုလပန်အကုန်လုံးကစုလပန်ချက်ပြင်းတယ်ဟဲ့တခါကြောက်အိမ်ပြန်ပြေးရတယ်အကုန်လုံးဘုန်းကြီးတွေအကုန်လုံးကစုလပန်ချက်ပြင်းနေတယ်ဗျာအများကြီးဖန်ဆင်းပြထောင်ချီပါခင်ဗျာအဲ့ဒါနဲ့မြတ်စွာဘုရားအဲ့ဒီလိုဆိုရင်ပထမဆုံးတွေ့တဲ့ပုဂ္ဂိုလ်ပေါ့မေးပေါ့အရှင်ဘုရားပြောစုလပန်ပါဗျာအဲ့ဒီဘုရားသခင်တွေ့တဲ့ပုဂ္ဂိုလ်ပဲဆွဲခေါ်ခဲ့ဆွဲပင်ခဲ့လက်ဆွဲပင်ခဲ့အဲဒီကျန်တဲ့ကိုယ်အဲဒီနီးနဲ့မိန်တော့အတွေ့တွေ့ချင်းလက်ဆွဲပြီးခေါ်လိုက်တော့ကျန်တဲ့ပုဂ္ဂိုလ်ကြီးခုံပြောက်သွားတော့အဲဒါပြောချင်တာကအကိုကြီးကသူလည်းဣတိရေရတဲ့ပုဂ္ဂိုလ်ပဲတာမန်ပုဂ္ဂိုလ်တော့မဟုတ်ဘူးဒါပေမဲ့သူညီရဲ့ဇယိုက်ဝါဒနာမသိပါဘူးဖျားပဲတည်နိုင်တယ်နော်ရှင်စုလပန်နောက်ပိုင်းဒီဖြန့်စင်မှုဒီဖြန့်စင်တတ်တဲ့ပုံကိုယ်ထဲမှာအမျက်ဆုံးဒါလည်းဣရေတဲ့တပွဲရနောက်ရူပဇံကိုဝင်စားခြင်းမှာလည်းအမျက်ဆုံးဆိုဣရေတဲ့နှစ်ပွဲရတယ်စုလပန်အရှင်မြတ်ကနော်ပြောချင်တော့ကဣရေတဲ့ရတဲ့ပုံကိုယ်ဖြစ်ပါစေဇန်တဲ့ပုံကိုယ်ရဲ့ဇေယဝန္နာမတည်နိုင်ဘူးခုနရှင်သာရိပုတ္တရာဆိုပညာရဣရေတဲ့ရတာမယ်တကယ်ကိုပညာမဖျားပြီးအတော်ဆုံးအချုံဆုံးပုဂ္ဂိုလ်ဒါတော့မှဇန်နပုဂ္ဂိုလ်ဇိုက်ဝန္နာမသိဘူးမျိုးဒီမှာသူတို့ညီကိုနှစ်ပါးရဲ့အကြောင်းအရာလေးအထက်ကမှအများကြီးဖြည့်ရှင်းချက်ပေးသွားတယ်နော်သူကရှင်စုလပန်ကရူပဇံ၄ပါးကိုရတဲ့အတွက်စေတောဝိဝတကုသလရူပဇံတမာရီစိတ်ပေါ်မှာလဲစေခြင်းမှာဟိုရူပဇံတမာရီတွေဇံတမာရီကိုကြွညွန်းညင်ညင်ပင်နိုင်နိုင်နေနေရှိတယ်လို့ပြောချင်တာပဲဒါကိုစသုံးကကြတော့စေတောဝိဝတကုသလလို့ခေါ်တယ်နော်ရူပဇံသမารီတွေကိုဘယ်လိုလေရမလဲဇံဝင်စားဖို့ဒီမဟာပန္နကမဟာပန်းဆိုတဲ့အရှင်မြတ်ကြီးကတော့အရူပဇံ၄ပါးကိုရတဲ့အတွက်တင်ညာဝိဝတကုသလလို့ခေါ်တယ်ရူပတင်ညာစာရတဲ့တင်ညာတို့လေစေခြင်းမှာကျွမ်းကျင်ဒီကတော့ဒီအရူပဇံတွေကိုဝင်စားနိုင်တယ်အ ချွန်းချွန်းကျင်ကျင်နိုင်နိုင်နေနေဖြစ်တယ်။ရှင်စုလပန်းတော်ရူပဇာနေကိုချွန်းချွန်းကျင်ကျင်နိုင်နိုင်နေနေဖြစ်တယ်။နော်ဆိုင်းကားတွေကောင်းမှုဆင်းရဲနိုင်မယ်။ဉာဏ်တဲ့ဆင်းရဲနိုင်တဲ့ချိန်မြေဝင်စားနိုင်တဲ့ဒါမျိုးကွာခြားချက်ရှိတော့မို့။အဲဒီမှာမဖြစ်လို့ရှင်စုလပန်းကကြတော့ခုနကဒုပ္ပဇံကိုကျွမ်းကျင်လေဒုပ္ပဇံကို၄ပါးရတဲ့အတွက်သူအဲ့မှာဒုပ္ပဇံတမားရဲ့လိမ္မာကျွမ်းကျင်တဲ့အတွက်သူ့ကိုအဲ့ဒီဇာနပတ်သက်ပြီးစေတဝုတ္တကုသလလို့ဆိုရတယ်တဲ့မဟာပန်းဆိုတဲ့မထေရမြတ်ကြတော့ဝိပဿနာမှာလိမ္မာကျွမ်းကျင်တဲ့အတွက်တင်ညာဝုတ္တကုသလခေါ်ရတယ်အများကြီးထပ်ရေးသေးတယ်ဘာကြီးလဲဆိုဒီစုလပန်ကတမာရီသဘောလက္ခဏာလိမ္မာကျွမ်းကျင်တယ်။မဟာပန်ကအိဋ္ဌဆိုင်တဲ့ဝိပဿနာသဘောလက္ခဏာလိမ္မာကျွမ်းကျင်တယ်ဒီလိုခွဲခြားပြ။နောက်တစ်ခုရှင်စုလပန်ကဒီအင်္ဂါကိုပြောဇိုင်းငါလေးတွေကိုပြောင်းပြောင်းပြီးတော့ဟောပရမဇန်နဲ့ဒုတိယဇန်ဒုတိယဇန်ဇိုင်းငါလေးတွေလေပရမဇန်ကဇိုင်းငါ၅လုံးလုံးဒုတိယဇန်ကျဝိတ္တဝိသရာပြုဆိုဇိုင်းငါ၃လုံးဒီလိုပြောင်းလဲပြောင်းလဲပြောင်းလဲပြောကျင်လာတော့ဒီဇံလေးပါဒီဇံပြီးဒီဇံဝင်စားနိုင်တဲ့သဘောပြောတာပါရှေစုလပန်ကဇိုင်းကလေးပြောင်းပြီးတော့ရှုမှန်နိုင်တယ်ဇိုင်းကလေးတွေကိုမှတ်သားနိုင်တယ်ကျွမ်းကျင်တယ်ပေါ့ဗျာမဟာပန်ကကျတော့အာယုံပြောင်းလဲနိုင်တယ်ဒီအရူပကမ္မဋ္ဌာန်းလေးပါအာယုံ၄ပါးလို့ပြောတယ်ဟင်ဒီအာယုံပြောင်းလဲနိုင်တယ်အရူပဗြဟ္မအရူပဇံဝင်စားနိုင်တယ်ဟောပြီးတော့ဒုတိယအရူပကိုမြန်မြန်ထက်ထက်ဝင်စားနိုင်တယ်ကျွမ်းကျင်တယ်ပေါ့အဲလိုမျိုးမှတ်တယ်အဲ့တော့ပြောချင်တာကရှင်စုလပန်ကရူပဇံကိုရပြီးမှဒီဇံကနေထိုင်ဝိပဿနာရှုလို့မညာဖွညာရတာမဟာပန်နောင်တော်ကြီးကြတော့အရူပဇံရတယ်အရူပဇံကနေရထားပြီးတော့မှသူဝိပဿနာရှုလို့ယဟန္တာဖြစ်တာအဲ့ဒီမှာမဟာပန်ရဲ့အတိတ်ဘဝအကြောင်းတော့မတွေ့ရဘူးစုလပန်ရဲ့အတိတ်ဘဝအကြောင်းဒီအမှတ်သားစရာလေးကောင်းတဲ့တစ်ချက်ဘာတွေ့လဲဆိုတော့ရှင်စုလပန်ကဒီဘုန်းကြီးတို့ဘုရားရဲ့အရင်ကမဟာကတ်ကတ္တဗမြတ်စွာဘုရားလက်ထက်ရှိတာပေါ့နော်အဲ့ဒီဘောအားလုံးကယဟန်ပြုတယ်ယဟန်ပြုပြီးတော့တာမန်တော်မနှစ်နှစ်တောင်းဟောဘုန်းကြီးတို့ဒီနေ့သင်ပြီးတော့ဩရတာကတိုင်းကိုစီးပြန်ခဲ့တယ်အဲ့ဒီအဲ့ဒီအချိန်မှအကြောင်းဒီမှာမြန်မြန်ထက်တယ်နော်ကတိုင်းစီးပြန်ခဲ့တယ်ဩရတာကတိုင်းဒါလေးမှဒါလေးလည်းမှတ်သားစရာပေါ့ဗျာနော်အဲ့ဒီပါရမီဓာတ်ခံနေရှိတဲ့အခါကျသူဒီစံကိုမြန်မြန်ရလွယ်တော့အဲ့လိုမျိုးမှတ်တာအဲ့တော့ဒီနေ့ကဩရတာကတိုင်းလေးဒါလေးလည်းစူးစမ်းလုပ်ကြည့်ပါနော်အဲ့ဒါကဘာလဲဆိုဘုန်းကြီးတို့လောကဝိရုနဲ့ပတ်သက်ပြီးတော့ဒီညိုစရာဂုံတွေအကြောင်းပြောရတာပေါ့ဗျာနောက်တစ်ခုကအနုတ္တရောပုရိသဓမ္မသာရတိအဲ့မှာအနုတ္တရောကတပုပ်ပုရိသဓမ္မသာရတိကတပုပ်အနုတ္တရောကတဘုတ်ယူရင်သီလသမารီပြင်ကခေါ်ပါပြီမိမိတဲ့လွန်မြတ်သောသူရှိတော်မူသောမြတ်စွာဘုရားပြောတယ်။ဘုရားတဲ့တာလုံနဲ့သီလအနေနဲ့တာလုံနဲ့ပုဂ္ဂိုလ်သမာဓိနဲ့တာလုံနဲ့ပုဂ္ဂိုလ်ပညာနဲ့တာလုံနဲ့ပုဂ္ဂိုလ်မျိုးလောကမှာမရှိဘူး။ဒါကအနုတ္တရောလို့ခေါ်ပါတယ်နော်။နုတ္တရာဂုံပုရိသဓမ္မသာရတိမယဉ်ကျေးတဲ့ပုဂ္ဂိုလ်တွေဘလောက်ရိုင်းဆိုင်လို့နေနေယဉ်ကျေးအောင်ဆုံးမနိုင်နုရောဂုရိတဓမ္မသာတိပုရိတဓမ္မသာတိဒီထဲမှာတော့တိကျရေးတာပေါ့ဗျာဘယင်ကြီးတော်လူယောက်ျားနာယောက်ျားတိရိဆန်ယောက်ျားတို့ယင်ကြီးအောင်ဆုံးမတော်မူတာတော်မြတ်စွာဘုရားဘုရားရှင်လက်ထက်ကကြတော့ဟိုအင်္ဂုလိမာလာတို့ဆိုလူပေါင်းထောင်ချီထောင်ကျော်သတ်တာပေါ့ဗျာမရေတွက်ခင်တော့ကလက်ညိုးတွေမဖြတ်ခင်ကလူတွေရောလက်ညိုးတွေမဖြတ်ခင်သူကစိတ်နဲ့မှတ်တာလူသတ်တဲ့ပုဂ္ဂိုလ်ဆိုတော့ကြတော့စိတ်တွေကမကြည်လင်ဘူးမှတ်တာတွေကကြတော့မေ့ပေါ့နော်လက်ညိုးတွေဖြတ်ပြီးမှအဲ့ဒီလိုဂေါတရမင်းကြီးတို့တော့သွားဖမ်းတာနော်ဖမ်းလို့မရဘူး။နောက်ကြောက်ကြောက်လန့်နေသွားဖမ်းဖို့ဟန်ပြသွားဖမ်းဖို့လုပ်သေးတယ်။အဲ့ဒီချိန်မှာတော့ဘုရားဟောလို့ချွတ်တန်းဝင်နေပေါ့ရဟန်းဖြစ်နေ။နော်အဲ့လိုရိုင်းဆိုင်တဲ့ပုံကိုတော့ဘုရားအဲ့ဒီမှာလက်နဲ့နဲ့အနိုင်ယူတိုက်ခိုက်တာမဟုတ်ဘူးနော်။မေတ္တာဓာတ်နဲ့ဒီပုံကိုတွေကိုဆုံးပါခဲ့။အကြီးရောရေးစရာပေါ့ဗျာဘုန်းကြီးတို့ပါတွေ့ရတယ်ဒီမှာမာယနာကိုယ်ွယ်တဲ့တရားကြီးတရားသူကတော့နောက်ပိုင်းတော့ထေရဝါဒနဲ့သိလာဘူးသူကဘုန်းကြီးကိုလာရောက်တယ်ဆရာတော်ဆရာတော်လေဆရာတော်တို့ကိုထေရဝါဒအင်္ဂုလိမာလာနဲ့ဒီလိုမာယနာအင်္ဂုလိမာလာမတူဘူးဟာလှုပ်ဆမ်းမအောင်ပြောဆမ်းမအောင်ကျိုးကခင်ဗျားတို့တရားမနာဘူးလို့မလေးလာဘူးဒီလိုလို မဟာရဏအင်္ဂုလိမာလာကျသူကတိုင်းပါအောင်လုပ်တော်မူပြရှောင်းလင်းတော်မျိုးဖျားနဲ့အင်္ဂုလိမာလာတိုင်းချတိုင်းနဲ့ခြားကြတိုင်းမှာအင်္ဂုလိမာလာရှောင်းသွားတယ်ဆိုပဲသူကအဲ့လိုလာတော်မူပြတိုင်းမပါပါအောင်ထည့်ထားတဲ့သဘောရှိပါသူကအဲ့လိုပြောဘူးအဲဘယ်လိုဖြစ်ဖြစ်ဒီမှာတော့ဘုရားကမေတ္တာဓာတ်နဲ့အောင်းနေလို့မှတ်တာမေတ္တာနဲ့ဆုံးမှပြီးအောင်းမြင်တော်မူတယ်ညောင်နောက်ယောက်ချဆိုအလာဘကနဘလူကြီးဟိုအင်ဒီသူ့အိမ်ထွက်သွားဆိုထွက်သွားဝင်လာခဲ့ဆိုဝင်လာအဲ့လိုပဲမေတ္တာဓာတ်နဲ့အောင်းသွားတယ်အလာဘကနဘလူကြီးနန္ဒဝဒနာငဃမင်းတို့လိုပြီးတော့ဟိုနောက်ယောက်ချပြီးတော့တိရိစ္ဆာန်ကြတော့အလာဂိရိစင်လို့လို့ပေါ့ရင်ကြီးအောင်မေတ္တာဓာတ်နဲ့ဆုံးပါလေဒါမျိုးမှတ်ထားမယ်နော်ပြီးတော့အနုရောဘုရိတာဓမ္မသာတိဒါကြနှစ်ပုဒ်လုံးပေါင်းသွားတော့အတူမရှိမြတ်တော်မူသည့်ဖြစ်ရင်မင်းကြီးသောသူတို့ယင်ကြည်အောင်ဆုံးမတော်မူတာတော်မြတ်စွာဘုရားအိရိယာနဲ့ပတ်သက်ပြီးဘုန်းကြီးတို့အင်္ဂုထုမှာတုတ်တုတ်ရှိတယ်ကေတိတုတ်လို့ခေါ်တယ်ကေတိဆိုတာကမြင်းရိုင်းတွေကိုသူကယင်ကြည်အောင်တုံတဲ့ဆုံးမတဲ့မြင်းဆရာပဲသူကလည်းအမြဲတမ်းနာမည်ကြီးတော့ဟိုဘုရားရှင်လက်ထက်တုန်းကကျတော့ဒီလောက်ခက်လေလို့ဒီပညာတွေမထုံးကားသေးဘူးလေဒီတိရိစ္ဆာန်တို့ဆင်တို့မြင်းတို့ဒီအရင်ကောင်တွေဖမ်းပြီးလိမ္မာယဉ်ကျေးအောင်တရားဟိုဇတ်တော်ဟိုတုတ်တခုကျတော့မေတ္တာကြဆင်နေယဉ်ကျေးအောင်တင်တာဟောဒီကေတိဆိုတဲ့ပုဂ္ဂိုလ်ကျတော့သူကဘယ်သူတွေယဉ်ကျေးအောင်တင်လဲဆိုတော့မြင်းနေနော်အင်္ဂလိုစလုတ်ကနိဗ္ဗာန်မှာပါတယ်နော်အင်္ဂလိုစလုတ်တန်စလုတ်ကနိဗ္ဗာန်ဒီမှာဝင်ဝင်နဲ့ဆောင်ရနံပါတ်ကြည့်လိုက်ပါဦးမသူကဆောင်ရနံပါတ်အင်္ဂုတ္တပထမအုပ်ပေါ့ဗျာစလုတ်ကနိဗ္ဗာန်429မှာတကယ်လို့ဝါသနာပိုင်းမှာလည်းကြည့်လို့ရပါတယ်အဲ့ဒီမှာကေတိတုတ်ဆိုရှိတယ်အဲ့ဒီတုတ်မှာဘာဟောသွားလဲဆိုတော့အဲ့ဒါလေးဖះရဲ့ဆုံးမတဲ့ဤပေါ့ဗျာပုရိသဓမ္မသာတဲ့ဒီအဓိကတော့ကေတိဆိုတဲ့မြင်ထိန်သမားကိုတရားဟောခြင်းကိုအိမ်မှာကေတိဆိုမြင်သမားကမြင်ထိန်တဲ့ပုဂ္ဂိုလ်မြင်ဆရာကဖះသည်ရောက်လာကေတိတဲ့သင်ဟာမြင်တွေကိုသင်တဲ့နေရာမှာအင်တန်ထင်ရှားကျော်ကြားတဲ့မြင်ဆရာဖြစ်တယ်အဲ့လိုမြင်ရင်းတွေကိုသင်တဲ့အခါမှာဘယ်လိုလို့ယဉ်ကျေးအောင်သင်တယ်လဲဒါမေးတာမြတ်စွာဘုရားတဲ့တပည့်တော်မြင်းရိုင်းတွေကိုယဉ်ကျေးအောင်သင်တဲ့အခါမှာအမှုနည်းနဲ့လည်းသင်ဆုံးမပြီးတော့သင်တာလည်းရှိပါတယ်အကျမ်းနည်းနဲ့လည်းဆုံးမသင်တာလည်းရှိပါတယ်ဒီခါလေးလေးအကျမ်းကိုအမှုကနှစ်မျိုးလုံးသုံးပြီးဆုံးမတာလည်းရှိပါတယ်အဲ့လိုအမှုနည်းရောအကျမ်းနည်းရောဆုံးမလို့မရဘူးဆိုရင်တော့ဆောပြမေးတယ်အဲ့လိုဆုံးမလို့မရတဲ့ပုံကိုကျတော့ဆုံးမလို့မရတဲ့မြင့်ကြဘယ်နဲ့လုပ်လဲလို့မေးတယ်အဲ့တော့သူကပုံမှန်လေးနဲ့ရှောက်ပါတယ်ဆောပြတဲ့အဲ့လိုအကျမ်းနဲ့နူနီဆုံးမလို့မရတဲ့မြင့်ကတော့တပည့်တော်တတ်ပြလိုက်ပါတယ်ဗျာဘာဖြစ်လို့လဲဆိုတော့တပည့်တော်ဆရာစင်တက်ကဒါကိုလိမ္မာယဉ်ကျေးအောင်သင်နိုင်တဲ့ဂုံပြတ်သွားပါလိမ့်မယ်ဒါကြောင့်မို့ဒီမြင့်ကိုတတ်ပြလိုက်ပါပြီးတော့လေကေတိမြင်းဆရာနဲ့မြတ်စွာဘုရားမေးတယ်မြတ်စွာဘုရားမြတ်စွာဘုရားလည်းဆုံးမထိုက်တဲ့တတ္တဝါတွေဆုံးမတဲ့နေရာမှာအတုမဲ့ပုဂ္ဂိုလ်ဖြစ်ပါလေမြတ်စွာဘုရားဤတတ္တဝါတွေကိုဆုံးမတဲ့နေရာမှာဘယ်နည်းနဲ့ယဉ်ကျေးအောင်ဆုံးမပါသလဲရှင်ဘုရားအဲ့ဒါမေးရပေါ့ဗျာမေးတော့မြတ်စွာဘုရားကအိမ်မှာပြောတယ်သူပြောတဲ့ဥပမာအတိုင်းပဲပြန်ပြောတယ်ကတိနဲ့ငါလဲဆုံးမတဲ့တတ္တဝါတို့အနုနီးနဲ့လဲဆုံးမတယ်အကျမ်းနီးနဲ့လဲဆုံးမတယ်အနုရောအကျမ်းကိုနှစ်မျိုးလုံးသုံးပြီးဆုံးမတာပဲလောက်တယ်အရှင်ပြရတယ်အဲ့ဒီလိုအနုရောအကျမ်းကိုဆုံးမလို့မရတဲ့ပုဂ္ဂိုလ်ကြောင့်မင်းငါလဲမင်းလိုရင်တတ်ပြစ်သူ့ကိုတတ်ပြစ်လိုက်တယ်အဲ့လိုပြောလိုက်တယ်သူသဘောပေါက်ပြောတော့တကယ်တမ်းကျတော့အိမ်မှာကတိကဘာပြောလဲမြတ်စွာဘုရားတဲ့သူ့တက်တတ်တဲ့လုပ်ငန်းမြတ်စွာဘုရားတို့တော့မဆပ်ပါဘူးအဲ့လိုမဆပ်ပါလေနဲ့ဘာဖြစ်လို့ငါတက်ပြလိုက်တယ်လို့မိကြတော်မူတာတည်းဖျား။ဒီတည်းတဲ့ငါကဒီဆုံးမထိုင်တဲ့သူ့အနုနီးနဲ့လည်းဆုံးမတယ်အကျမ်းနီးနဲ့လည်းဆုံးမတယ်။အဲ့လိုနူနီးရောအနီးရောဆုံးမလို့ယဉ်ကျေးတိမ်ပွေးမှုမရှိတဲ့ပုံကတော့ငါမဆုံးမတော့ဘူးတဲ့သူ့ အတိမမပြုတော့ဥပ္ပခါပြုတဲ့သဘောမျိုးပါသူ့ကိုမဆုံးမပဲလွတ်ပြတ်လိုက်တဲ့သဘောမျိုးပြောတာမဆုံးမထိုက်တဲ့ဘူးဒီပုဂ္ဂိုလ်ကငါမဆုံးမထိုက်တဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့အတိမမပြုတော့ဘူးအဲ့ဒီလိုအတိမမပြုပဲဆုံးမထိုက်တယ်ဘူးအတိမမပြုတာဒီပင်သူ့ဟာဒီဘုရားသာနာမှာတတ်ချင်းတတ်ပြစ်ချင်းလို့ဆိုလိုလို့ဆိုလိုတယ်လို့ပြောအဲ့မှာကတိရတဲ့သဘောကြောင့်အဲ့ဒီချင်းအဲ့ဒီမှာတော့ဘုန်းကြီးတို့အနုနီးနဲ့ဆုံးမတယ်ဆိုတော့ဗာပြောရလဲဆိုဘုရားကဒီပုဂ္ဂိုလ်ကိုသူ့စိတ်တရားတွေလှုပ်ဖို့ညွန်ကြားတော့ဘုန်းကြီး။ဩော်ဒီသူ့စိတ်တရားတွေအကြောင်းတွေပြောတယ်။ဒီသူ့စိတ်တရားတွေအကျိုးပြောတယ်။ပြီးတဲ့အခါကျတော့လူပြည်တို့နတ်ပြည်တို့ဒါတွေကိုပြပြီးဆုံးမတယ်ဒါအနုနီးနဲ့ဆုံးမ။အကျန်းနီးနဲ့ဆုံးမတယ်ဆိုတာကကျတော့သူ့စိတ်တရားတွေကိုပြောပြတယ်။ပြီးတော့သူ့စိတ်တွေအပြစ်တွေအကျိုးတွေပြီးတဲ့အခါကျတော့အဲ့ဒီဒုစရတွေလှုပ်ချင်းကြောင့်မို့ငရဲတို့တိဆန်တို့ပြိတ္တဘုံဘွားရောက်တဲ့ပုံကိုပြပြီးဆုံးမတာပေါ့ဒါအနုနီချမ်းနေပေါ့နော်ဒါကြောင့်မို့တစ်ခါတစ်ခါကြတော့ဘုန်းကြီးတို့ဒီသာသမီလေးတွေတပည့်လေးတွေပြောတဲ့အခါမျိုးမှာတချို့မိဘတွေကကိုယ်ဖြစ်ချင်တာမဖြစ်တဲ့အခါကျစိတ်ဆင်းရဲနေတာမျိုးတွေရှိသူကံနေသူလာတာလေကြောက်တဲ့နာပြောရမယ်ပြောလို့နားမထောင်ရင်တော့ကံပဲပေါ့ငါတို့လည်းပြောတင်တာပြောပြီးပြီ။နောက်အကျိုးဆက်ဖြစ်လာမယ်။ကံတော့ဒါတို့အနေဒါတို့ခံပြီးတော့တမီးတို့ဗာနေတမီးတို့ခံပြီးတော့ဘုန်းကြီးတို့လည်းဒီတိုင်းပဲကြော်လေးတွေပြောတာ။အဲဒီလိုတို့ကပြောတင်တာပဲပြောပြီးပြီ။ပြောတဲ့အတိုင်းမလိုက်နိုင်မကျင့်သုံးနိုင်တာတော့အတတ်နိုင်ဘူးကိုဖြစ်ကိုခံပါပဲ။အဲ့ဒီလိုပေါ့ဗျာသူတို့ကိုစိတ်ဆိုးရလည်းမလုပ်ပါဘူး။ကံတရားဆင်ញင်ပြီးတော့သူတို့ဥပ္ပခာပြည့်အောင်မယ်ဥပ္ပခာသဘောမျိုးဆိုကံဆင်ញင်တဲ့သဘောမျိုးပေါ့လို့အဲ့ဒါမှစေတ္တာရချုံမိပါတယ်ကြောင့်ဟိုအပြည့်လည်းမပြည့်ရဲ့ဟိုဒီဥပ္ပခာလည်းမပြည့်ရဲ့ပြောလို့လည်းမရအဲ့လိုနဲ့ကိုယ့်ရောကအဖြစ်နဲ့မိပါတယ်များရွယ်အဲ့လိုမဖြစ်သင့်ဘူးပေါ့ဗျာဒါတော့အနုရောဘူရိတာဓမ္မတာတဲ့ဒီပြီးတော့မှအသွားကြောင်းတထာရီဝမနုဿနံနတ်လူတို့ရှာတစ်စုဖြစ်တော်မူသောမြတ်စွာဘုရားဒါတော့ရှင်းပါတယ်ဗျဒီကခုနကမြတ်စွာဘုရားကမေကြီးတဲ့ပုဂ္ဂိုလ်ယဉ်ကြည်အောင်ဆုံးမနိုင်တဲ့ခါကြတော့လူတွေနတ်တွေပါမြမကြီးအကုန်လုံးကဆရာဖြစ်တင်ပြီးကိုယ်ခွေရတော့ဘာဖြစ်လို့လဲဆိုကောင်းကောင်းမို့ဆုံးမတတ်တော့ဒါကြောင့်ဘုန်းကြီးကဆရာဖြစ်ကိုယ်ခွေရနောက်တစ်မျိုးကတော့တတ္ထာရိယမနုဿာနံတတ္ထာဆိုတာမြတ်စွာဘုရားကိုလည်းဟောတယ်နောက်တစ်ခုကတော့ကုံတယ်လည်းဟောတယ်ကန္နရာခီးချမ်းနေသွားတဲ့အခါခေါင်းဆောင်လုပ်တဲ့ဂုံတဲ့အကြီးမှုခေါင်းဆောင်အင်တန်ရေးကြည့်တယ်။သူခေါင်းဆောင်ကောင်းမှဒီကန္နရာခီးချမ်းကလွတ်ပြီးတော့လွတ်နိုင်တယ်အန္တရာယ်ကင်းနိုင်မှာပေါ့။ဒီတိုင်းပဲဖရာဆိုတဲ့ဘုန်းကြီးတို့ဆရာရမှတတ်တော်ရည်ဒီတန်မြာခီးခဲ့လွတ်နိုင်တာ။အိုနာတိဆိုတန်မြာခီးတယ်ဘယ်ဘွားရောက်ရောအိုနာတရားကြုံရမှာဘူးညာအဲ့ဒီတန်တဲ့အိုနာတေဆိုတန်တရားခီးကနေလွတ်မြောက်ဖို့ဆိုဖရာပဲဆရာတရားမှာပဲဖရာပဲဆွဲထုတ်နိုင်တယ်ဖရာပဲကဲတင်နိုင်တယ်ကျွန်တော်မကဲတင်နိုင်ဘူးအဲကြောင့်မို့လူတော်ပြမှာတတော်တန်တရားခီးကမှာထုတ်ဆောင်တော်မူသောမြတ်စွာဘုရားဒါလည်းခွန်ဖို့တခုပေါ့နောက်ဘုဒ္ဓသစ္စာလေးပါးမှန်တရားကိုကိုယ်တိုင်လည်းသိသူတစ်ပါးတို့ကိုလည်းသိစေတော်မူတတ်သောမြတ်စွာဘုရားအဲ့မှာကြည့်လိုက်သစ္စာလေးပါးတရားကိုယ်တိုင်သိတာကြတော့ဟိုတနည်းသမ္မာသမ္ဗုဒ္ဓခုံလေးနဲ့နှိုင်းရှင်ကြည့်မယ်နော်ဒါကရဏကြားနေကြမယ်သစ္စာလေးပါးမှန်တရားကိုယ်တိုင်သိတာကိုဒါကိုပရိဝေဒဉာဏ်တော်လို့ခေါ်တယ်ပါဠိလိုနော်သူတစ်ပါးကိုသိရောဟောပြောနိုင်တဲ့ဉာဏ်မျိုးကိုကြတော့သူကြတော့ဝေဒနာဉာဏ်တော်လို့ခေါ်တယ်နော်ပရိဝေဒဉာဏ်တော်တကယ်လို့အရာကိုခွန်ရေးပြခြင်းရေးပြပါမယ်နော်ဒါကနအရိဝေဒဉာဏ်တော်ဒေသနာဉာဏ်တော်ဒါလေးတွေလည်းနည်းနည်းလေးသိထားရင်တော့ကောင်းတော့ဒါတော့ဘုန်းကြီးနောက်ဟိုဘိုင်းမှာဟိုဟာပြာဘုရားတွေ့ရှိဒီဗုဒ္ဓသစ္စာလေးပါးအမှန်တရားကိုကိုယ်တိုင်လည်းသိသူတစ်ပါးတို့ကိုလည်းသိစေတော်မူတာသောမြတ်စွာဘုရားအဲ့မှာတွေ့လာမယ်နော်အဲ့တော့ သစ္စာလေးပါးမှတရားကိုယ်တိုင်လည်းသိတယ်ဆိုဒါပရိဝေရဉာဏ်တော်ခေါ်တယ်ပရိဝေရကပါတော်ရေးမယ်ဒါတလင်းကျိတ်ပရိဝေရဉာဏ်တော်ဟောတာဝေဝပရိဝေရဉာဏ်သစ္စာလေးပါးကိုသိတာကပရိဝေရဉာဏ်တော်လို့ခေါ်တယ်နော်နော်အဲ့ဒီသစ္စာလေးပါးတရားကိုကိုယ်တိုင်သိတာဒါပရိဝေရဒီသစ္စာလေးပါးတရားကိုသူများသိအောင်ဟောနိုင်တာကဒေသနာဉာဏ်တော်ခေါ်လိုလေးမှတ်တာဒါကြောင့်မို့ဘုဒ္ဓသစ္စာလေးပါးမန္တရားကိုကိုယ်တိုင်လည်းသိသူတစ်ပါးတို့ကိုလည်းသိစေတော်မူတာသောမြတ်စွာဘုရားနောက်တစ်မျိုးပြောရင်ဘုဒ္ဓပရိဝေရဉာဏ်တော်ဒေသနာဉာဏ်တော်နှစ်ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဒီလိုနော်ဘုဒ္ဓပရိဝေရဉာဏ်တော်ဒေသနာဉာဏ်တော်နှစ်ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားလို့မှတ်တာဟိုတမတံဘုဒ္ဓကြတော့သူကအဖောက်မြန်တံမူညာဖြင့်ကိုရတိုင်းသာလုံးစုံသောတရားသစ္စာလေးပါးတရားကိုသိစေတော်သိတော်မူတတ်သောမြတ်စွာဘုရားအဲ့ဒီခါကျတော့ပရိဝေရဉာဏ်တော်တစ်ခုပဲရတယ်အဲ့တော့ဘုဒ္ဓောနဲ့တမ္မာတံဘုဒ္ဓောကွာခြားချက်လေးဟာဘုဒ္ဓောကပရိဝေရဉာဏ်တော်ပဲရပါတယ်ဟိုတမ္မာတံဘုဒ္ဓောကပရိဝေရဉာဏ်တော်တစ်ခုပဲရတယ်နော်ဒီဘုဒ္ဓောကျတော့ပရိဝေရဉာဏ်တော်ဒေသနာဉာဏ်တော်နှစ်မျိုးလုံးရတယ်ဒီလိုမှတ်ထားအောင်ဒီတော့ဒီမှာအဲ့ဒီဒေါက်တာနန္ဒမာလာဆရာတော်ဒေါက်တာနန္ဒမာလာပေါ့နော်သူကပါကျုပ်ဆရာတော်ပါကျုပ်ဆရာတော်ကြီးကတော့သူကဟိုသမ္မာသမ္ဗုဒ္ဓပရိဝေရဉာဏ်တော်ဒီဗုဒ္ဓကိုဒေသနာဉာဏ်တော်ဆိုဒီဒါကတော့တာဒရတိကဖွင့်ပြီးယူအဖွင့်ကိုကြည့်ပြီးယူဆပြောတာဗျာဘုန်းကြီးတို့ငငယ်သင်ခဲ့တဲ့ပေါ့မြန်ဆရာတော်ပေါ့လို့သူကတော့အခုဘုန်းကြီးပြောတဲ့အတိုင်းပြောပါတယ်ဘုန်းကြီးအဲ့ဒါသူ့ယူဆကြတော့သူ့ယူဆအတိုင်းပြောပါတယ်ဘာကြောင့်ဆရာတို့ရသူရဗုဒ္ဓတို့ဒီဆိုရဲထဲမှာတော့သမ္မာသမ္ဗုဒ္ဓကပရိဝေရဉာဏ်တော်နော်ဗုဒ္ဓကဒေသနာဉာဏ်တော်ဆိုတော့အလိုထူချချက်အနေနဲ့ပြတာဘာကြောင့်ဆရာတို့ယူဆဘုန်းကြီးတို့မန္တလေးသင်ခဲ့ရတဲ့ဤကတော့ခုနအတိုင်းမှတောင်းနော်သူကကိုယ်ပြောကျင်တဲ့အကြောင်းအရာကိုအဲ့ဒီဟာနောက်မှပြောမယ်အဲ့ပုဂ္ဂိုလ်လေးပါခဏထားလိုက်တော့ကိုယ်ပြောကျင်တဲ့အကြောင်းအရာကိုဘုန်းကြီးတို့ကဘာနဲ့ပြောလို့ရလဲဆိုအထောက်ထားနဲ့ပြောရမယ်အဲ့တော့ခုနဗုဒ္ဓဂုံလေးကြည်လိုက်နော်ဗုဒ္ဓဂုံလေးပြန်တင်ပြလိုက်အဲ့ဗုဒ္ဓမှာကြည်လိုက်ဗုဒ္ဓကြတော့မူရင်းအတိတ်ဘယ်လောက်ကိုစဉ်းစားကြည့်ရင်ကိုကဘုန်းကြီးတို့ပေါ့မြန်ဆရာတော်ယူဆကြဒါသာရတ္တဒီကအဲ့တိုင်းဖွင့်တာတော့ဗုဒ္ဓသစ္စာလေးပါးမှန်တရားကိုယ်တိုင်လည်းသိဒါကြည်လိုက်နော်ဟောဒီမှာသစ္စာလေးပါးမှန်တယ်ကိုယ်တိုင်သိတယ်ဒါပရိဝေရဉာဏ်တော်ပဲသူရဲ့အတိတ်ဘယ်ကဒါပေါ်လွင်နေသူတစ်ပါးကိုသိစီတော်မူတော်မြတ်စွာသူတစ်ပါးသိတဲ့ဒေသနာဉာဏ်တော်ပဲနော်အဲဒါကြောင့်မို့ဗုဒ္ဓောဟာပရိဝေရဉာဏ်တော်ဒေသနာဉာဏ်တော်နှစ်ပါးနဲ့ပြည့်စုံတယ်။ပေါ့မြန်ဆရာတော်အဲ့လိုယူဆတယ်။တမ္မာတံဗုဒ္ဓောကြသစ္စာလေးပါးသိုံမဲ့သိတဲ့အတွက်ပရိဝေရဉာဏ်တော်နဲ့ဆိုင်တယ်။ဒီလိုမှတ်တော့ဒီနေရာမှာဘုန်းကြီးတို့ဒီမှာကလေးတွေသင်တဲ့ပိုင်းလေးတွေနည်းနည်းပြောမယ်။ဗုဒ္ဓောဆိုအမှန်တရားကိုသိတာနော်။အမှန်တရားကိုသိတဲ့ပုဂ္ဂိုလ်ဗုဒ္ဓလို့ခေါ်တယ်။တချို့ဘုရားတွေကအမှန်မသိဘူးဗျ။အမှန်မသိအောင်လည်းမကောက်အမှားတွေလျှောက်ခေါ်တာရှိတယ်အမှားတွေလျှောက်ပြတာရှိတယ်ဗုဒ္ဓဒီအမှန်တရားတွေကိုယ်တိုင်လည်းသိတယ်သူများဟောတယ်လည်းအမှန်ပဲဟောတာချို့ဘုရားကြတော့အမှန်ကိုမသိဘူးအမှားတွေသိတယ်အမှားသိအမှားတွေဟောတာပဲဒါကြောင့်ဘုန်းကြီးတို့ကသူတို့ကိုဗုဒ္ဓလို့လက်မခံတာအလိုမှတ်ထားမယ်အဲ့တော့ဗုဒ္ဓကိုဒီလောက်နဲ့သိထားမယ်ဗုဒ္ဓဂုဏ်တော့ပြီးတော့ဘဂဝါဂုဏ်တော့ဒါလေးကြည့်မယ်နော်ဘဂဝါဒီမှာဘုံကံပါရမီပြည့်စုံတော်မူသောမြတ်စွာဘုရားဘုံကံပါရမီရှိတော်မူသောမြတ်စွာဘုရားအတူတူပဲဒီပါရမီတွေဖြည့်ရတယ်ပါရမီကအကျဉ်း၁၀ပါးအကျယ်၃၀ဆုံရှင်ကြီး၅ပါးဒါတွေပြည့်အောင်ဖြည့်ရတယ်မနေ့ကဘုန်းကြီးတို့ပြောခဲ့ပြီပါရမီကျောင်းတယ်နော်အဲ့ဒါတွေပြည့်စုံလို့ဘုရားဖြစ်ခြင်းဒီပါရမီပြည့်စုံမှဘုရားဖြစ်တယ်ပါရမီပြည့်စုံဘုရားမဖြစ်ဘူးဒါနဲ့ပတ်သက်ဘုန်းကြီးတို့ဟိုပါပြောခဲ့လေဆိုတော့ဗုဒ္ဓဓမ္မတန်ခါပေါ့နော်အဲ့ဒီမှာရှိတော့ဗုဒ္ဓဆိုတာအမှန်တရားကိုသိတဲ့ပုဂ္ဂိုလ်တဏ္ဍုံ၃ပါးရှိတယ်လေဗုဒ္ဓန္တနာကိစ္ဆာမိဓမ္မန္တနာကိစ္ဆာမိတန်ခါန္တနာကိစ္ဆာမိဗုဒ္ဓဆိုတာအမှန်တရားကိုသိတဲ့ပုဂ္ဂိုလ်ဓမ္မဆိုတာဒီအမှန်တရားကိုသိတဲ့ပုဂ္ဂိုလ်ဟောတဲ့တရားတွေနော်ပြိကသုံးဖို့ဤကေ900တရားတွေပေါ့တန်ခါဆိုတာကတော့ဒ ဒီဖျောက်တရားတွေကိုနိုင်နာကျင့်သုံးတယ်လေ့လာတယ်ဖျောက်တရားတွေကိုလေ့လာတယ်ပြီးတော့သင်ယူတယ်ပြီးတော့ကျင့်သုံးတယ်ပြီးတော့ဒါတွေကိုလည်းဆက်လက်ထိမ့်သိမ့်တာတယ်သူများကိုလည်းမြန်ဟောတယ်တန်ခါပေါ့တန်ခါဆိုများသောမြေအပေါင်းစုကလေးတွေကြရင်တော့တာမန်လောက်ပဲတည်တော့အဖုန်ကြီးတွေဖိတ်ခူးတွေမန်ကနန်းနေတလောက်ပဲသူတို့ကတော့တည်တော့တကယ်တည်းကျတန်ခါကျတော့ဒီတရားတွေသိနေရမယ်ပြီးတော့လေ့လာရမယ်သင်ယူရမယ်သိအောင်လေ့လာသင်ယူကျင့်သုံးရမယ်ကျင့်ရမယ်ကျင့်တဲ့အတိုင်းသူများဟောပြောနိုင်တဲ့ပုံအဲ့တော့ဘုန်းကြီးတို့ဒီမှာကလေးတွေမိကုန်မိတာပါလဲဆိုတော့ဗုဒ္ဓရဲ့ဓမ္မရဲ့တန်ခါရဲ့သုံးမျိုးရှိတယ်တရခုံသုံးပါတန်ခါကိုခဏပဲထားဗုဒ္ဓနဲ့ဓမ္မဘယ်ဟာကအရေးကြီးလဲဒါမျိုးမေးရတော့ဘယ်ဟာအရေးကြီးလဲဟိုင်းဘာကြောင့်မို့အရေးကြီးတယ်လဲဒီလိုမေးရတော့ဗုဒ္ဓဆိုတာခန္ဓာအတိပြောပြီဒီမှာဗုဒ္ဓကြည်လိုက်အမှန်တရားကိုကိုယ်တိုင်လည်းသိသူတစ်ပါးကိုသိမှအမှန်တရားကိုသိမှဗုဒ္ဓအမှန်တရားမသိရင်ဗုဒ္ဓအမှန်တရားမသိဗုဒ္ဓဗုဒ္ဓလို့ခေါ်လို့မရဘူးဘုရားရှင်ကိုယ်တိုင်ဒီသစ္စာလေးပါးတရားတွေမသိခင်ကဗုဒ္ဓလို့ဝန်မခံခဲ့ဘူးဥပမာဒုက္ခစီက6နှစ်ပတ်လုံးကျင့်တယ်ဗျလောကီဇာတ်နေရတယ်ရူပဇာတ်နေရတယ်အရူပဇာတ်နေရတယ်ဒါဘုရားလို့ဝန်မခံဘူးဣလေတာလည်းမကုံသေးသစ္စာလေးပါးလည်းမသိ။ဒါကြောင့်ဘုရားလိုမကောင်း။အဲတရားကိုသိမှတရားရှိမှဘုရားဖြစ်တယ်။တရားမရှိရင်တရားမသိဘုရားလိုမခေါ်နိုင်ဘူး။တရားသိဖို့တရားရှိဖို့ဆိုရင်နော်ပါရမီတွေလည်းဖြည့်ကျင်ရတယ်။တရားလည်းအထောက်အထားရတယ်။အဲ့ဒီလိုတရားတွေပြီးတရားတွေရှိမှဘုရားလိုခေါ်တယ်။ဒါကြောင့်မို့ဘုရားနဲ့တရားဘုရားရည်ကြီးလဲသူများသောအမြင်ကလေးတွေဆိုဘုရားရည်ကြီးတယ်ဆိုတော့တရားအရေးကြီးတယ်တရားသိမှဘုရားဖြစ်တယ်တရားမသိဘုရားဘုရားမဖြစ်ဘူးနောက်တကူကတကဘုရားတရားဘာလို့ရေးကြီးလဲဆိုဘုရားနောက်ပိုင်းဘုရားဖြစ်ပြန်နောက်ပိုင်းမှာအာဆရာမဖြစ်မရှိဘဲနဲ့ဘုရားဖြစ်လာတယ်အဲ့တော့ဆရာမရှိဘဲနဲ့နေရတာလောကမှာမကောင်းဘူးဆိုပြီးတော့ဆရာတရားမဲ့ပုဂ္ဂိုလ်ရှာမပဲလိုက်ရှာတယ်ဆရာတရားမဲ့ပုဂ္ဂိုလ်ဘယ်မှမရှိဘူးနောက်ဆုံးတော့ဘာလို့ကသူတရားသူပဲဆရာဖြစ်တယ်ပြီးတော့နေတာအဲ့ဒါတရားအရေးကြီးလို့ပဲမှတ်ရမယ်နော်အဲ့တော့ဘုရားနဲ့တရားဘုရားအရေးကြီးလဲမင်းတရားအရေးကြီးဘာကြောင့်မို့လဲတရားရှိမှတရားသိမှဘုရားဖြစ်ပါတရားမသိတရားမရှိဘုရားမဖြစ်ပါဘူးနော်ဘုရားရှင်ကိုယ်တော်တိုင်ဘုရားဖြစ်ပြီးတဲ့နောက်ပိုင်းမှာနော်ဆရာမရှိဘဲနဲ့နေလို့မသင့်တော်ပါဘူးဆရာရှာဦးမှာပဲလိုက်ရှာတာဆရာတင်ရမယ့်ပုဂ္ဂိုလ်မရှိဘူးနောက်ဆုံးတော့တရားကိုပဲဆရာဖြစ်တင်နေဒါဖရားတရားအရေးကြီးတယ်ဆိုတာကိုပြတယ်ပေါ့ပြောချင်တာကတော့ဖရားဖြစ်ဖို့ဒီပါရမီတွေဘုံကျင့်စဉ်တွေကျင့်ရပါတယ်မကျင့်မဲနဲ့ဖရားမဖြစ်ပါဘူးဒါကြောင့်အဲ့ဒီဘဂဝါဆိုတာဒါကိုချီးကျူးတာပါရမီ7ပါးအကျဉ်း7ပါးအကျယ်30ဆိုရင်ဒါတွေဖြစ်ကျင့်လို့ဒီဂုံရတာမဖြစ်ကျင့်နိုင်ဒီဘဂဝါဂုံမရဘူးနောက်တစ်ခုဒီမှာဘဂဝါမင်္ဂဝါဟုသောဘေးအန္တကိုချွတ်ပြတ်တော်မူပြီးသောမြတ်စွာဘုရားဒါလည်းကောင်းပါတယ်နော်မင်္ဂဝါဒီအမတ်စုရိယပါပြီးသားပေါ့နော်ဒီဘုန်းကြီးတို့ဒီမတ်စုရိယအတိုင်းမှာဘုန်းကြီးပြောတာပါနောက်ကျကိုယ့်အကိုဖတ်လို့ရပါတယ်ဒီဘုရားကုံတော်ရဲ့နောက်ပိုင်းမှာမတ်စုရိယထည့်ထားတယ်အဲ့ဒါလေးကိုယ့်အကိုဖတ်နော်အခုတော့ဘုန်းကြီးရဲ့ဒီတိုင်းပြောမယ်မင်္ဂဝါအဲ့ဒါလေးမပြတော့နဲ့ရတယ်မင်္ဂဝါဒီတိုင်းမှာထားမင်္ဂဝါဆိုတာဒီမှာလည်းရေးလည်းမပြတော့နောက်မှာရှိတဲ့အတွက်မင်္ဂဝါဆိုတော့ဒေဝဗုဒ္ဓမံမနတ်ပေါ့ဗျာဘုန်းကြီးတို့နေမွင်မီနေမွင်ခင်လေးမှာမနတ်မင်းကိုအောင်းတယ်ကိလေသာမံကိလေသာ7ပါးအာကိလေသာမံဒါကတော့ဘုန်းကြီးတို့မနေ့ဟို4နာရီ2နာရီနဲ့4နာရီကြာမှာပေါ့ဗျာဒါအရတ္တမေရရတ္တမေရလိုက်တဲ့ခါကျကိလေသာအကုန်လုံးဖြတ်ပြစ်လိုက်ပယ်တတ်ပြစ်လိုက်အဲကိလေသာမံလည်းအောင်တော်မူတယ်ပေါ့မင်္ဂဘောဘေးကချိုးဖြစ်အောင်တော်မူတယ်ပြီးတဲ့အခါကျတော့မနာမနာကိခန္ဓာမခန္ဓာ၅ပါးကိလေသာတွေချိုးဖြစ်ဖြစ်စည်းလိုက်တဲ့အခါကျတော့ခန္ဓာတွေနောက်ထပ်မဖြစ်တော့ဘူးဗျဒီဘက်ဘောကတော့ဖြစ်သေးတာပေါ့ဗျနောက်ဆုံးဖျားဖြစ်တဲ့ခန္ဓာကိုယ်ကြီးကတော့ရှိတာပဲဒီခန္ဓာဒုက္ခကြုံရတာပဲလေနောက်ဆုံးတဏ္ဍမူကနေပြိဋိနိဗ္ဗာန်ဆန္ဒဝင်သူဝန်းနေသွားတာတွေပါဖြစ်တာပဲခန္ဓာဒုက္ခကြုံတာပဲဒါတော့ဒီဘက်ဘဝနောက်ဆုံးမဲ့ခန္ဓာနောက်ထပ်ဘဝတွေခန္ဓာ၅ပါးတွေမဖြစ်တော့ ဒီခန္ဓာကိုလည်းချိုးဖျက်ပြီးသားဖြစ်သွားတယ်ခန္ဓာမှလည်းကုန်သွားတယ်မစ္စုမံဟုတ်လားနောက်တော့ဘဝတွေမှာဖြစ်တဲ့နောက်တော့သိစရာအကြောင်းမရှိဘူးဒီနောက်ဆုံးမှတော့ပြိဋိနိဗ္ဗာန်ပြုပါသေးတယ်ဟုတ်ကဲ့ခန္ဓာမှမစ္စုမံလည်းအောင်းတော်မူတယ်အဘိသင်္ခါရမံယုံနာတရားတွေရအတိုင်းပြုပြင်စီမံမှုပေါ်ပြီးပြောဖြစ်ဖြစ်ပြဒါရဲရှိတာတဏ္ဍာကုံတဏ္ဍာတွေကိလေသာတွေကုံသွားတော့ဘဝတွေမဖြစ်တော့ဘဝတွေမဖြစ်နောက်ထပ်ဟုတ်လားပြုပြင်ပြုလုပ်တဲ့ကံတွေမရှိတော့ဘောဗျာမရှိတော့ဒီဘဝတွေမဖြစ်တော့အဘိသင်္ခါရမှလည်းချုပ်ပြပြီးသားဖြစ်တယ်ဒါဝေရည်ရွယ်ပြီးတော့မန်ငါးပါးဘူတော်ဘေးရန်တို့ကိုချုပ်ပြတော်မူပြီးတော့မြတ်စွာဘုရားမန်ငါးပါးကိုချုပ်ပြနိုင်တဲ့အတွက်ဘဂဝါဆိုတဲ့ကုံဒီကတော့ပါဠိဖတ်နေရတော့တူတူပဲအရဟံလို့ပုတ်တွေဖြတ်လိုက်ခြားလိုက်ဒီလိုခွဲဖတ်ရမလို့ဘဂဝါနောက်တကောအိတ်တရိယဣတရိယဆိုတော့ဟိုတချို့လည်းဒီအိတ္တိယဘုံတော်တွေမျိုးမျိုးအသေးသေးကြီးတွေအများကြီးဖန်ဆင်းလာတာတွေအဲ့လိုမျိုးတွေအဲ့ဒါလည်းတသက်ရှိသေးတယ်နော်ဒါတော့ဒီမှာတော့သာမန်လောက်ပါအိတ္တိယဆိုကိုရောရဲ့စိတ်တော်မြတ်စွာဘုရားရဲ့စိတ်တော်နဲ့တတ္တဝါတို့အစိုးရတွေအုပ်ဆိုးနိုင်တယ်နော်ဒီတတ္တဝါတွေဘယ်လိုချစ်ကြွရမလဲသိတော့ဗျအိတ္တိယဘုံတော်ဓမ္မဘုံတော်မတရားဖို့တရားနိဗ္ဗာန်တရားတွေအလုံးပရိယတ္တိတရားတွေအလုံးအပြည့်စုံသိတော်မူတယ်အဲကြောင့်ဓမ္မဘုံတော်နဲ့ပြည့်စုံနေရတော်မူတယ်ပြီးတဲ့အခါကျယတဘုံတော်ယတဘုံတော်ဆိုတာတော့ကျော်ဆုံးမှုကတော့ဆက်ကြောင်လာတိုက်တသောပေါ့နော်တသောတိုင်အောင်ပေါ့ကျော်ဆုံးတော့32ဘုံကဆက်ကြောင်လာတစ်ခုပဲနော်ဒီဘုန်းကြီးတို့အက္ခတာဝကများကြတော့တုတ်တခုထဲမှာတခြားဖျားတဆူရဲ့အဂတာဝကတပါးကဟိုဇမပြည်ကနေတရားဟောတာနော်ဆက်ကြဝလာတထောင်ပဲသူတန်ကြားနိုင်တယ်လို့ပြောတော့ဖျားရှင်တို့ကြဆက်ကြဝလာတိုက်တထောင်ကနေပြီးတော့ကြားနိုင်တယ်ပြီးတယ်အဲ့လောက်ဒီဂုံတင်ပြန့်နှံ့တယ်ယတဘုံတော်စားတာပြောတယ်ပြီးပြီဘုံတော်ဆိုလက္ခဏာတော်ကြီး30လက္ခဏာတော်ငယ်80ဆိုကြီးညိုစရာကောင်းတော့အကုန်လုံးနေစီရောနှကောင်းတော့ပဇာတော့နှုတ်ခမ်းတော့အကုန်လုံးဘောလေးကြီးညိုစရာဘာဖြစ်လို့ပါရမီတွေဖြည့်လာတော့ဖြည့်လာတဲ့တွင်ခန္ဓာကိုယ်ကျက်တည်မင်္ဂလာနဲ့ပြည့်စုံနေတယ်ကာမဘုံတော့အလိုရှိသမျှမိမိအကျိုးသူတစ်ပါးအကျိုးကိုပြီးမြောက်စေနိုင်တဲ့ဘုံတော်ပေါ့ဒါကာမဘုံတော်နော်သူကျိုးပဲဆောင်းဆောင်ကိုကျိုးပဲဆောင်းဆောင်နော်ပြီးမြောက်စေတဲ့ဘုံတော်ကိုကာမဘုံတော်ပရတဘုံတော်ဆွမ်းအာကြီးမကျက်ကတော့ဘုန်းကြီးတို့ဘယ်သူမှလိုက်မမီဘူးနောက်ဆုံးဘုရားဖြစ်ခါနေမှာဒုက္ခစီရ6နှစ်ပြာဘယ်သူမှကျက်နိုင်ဘူးဘုန်းကြီးတို့ဒီမှာဟိုတပတ်10လောက်နဲ့တရားရကျင်တာဟိုမှာ6နှစ်ကျင်တာနော်ဒါဘုရားပါရမီရှိပြီးသားပုဂ္ဂိုလ်ပါရမီရှိပြီးသားပုဂ္ဂိုလ်ကဘာဖြစ်လို့ကျင့်ပြလဲဆိုတော့လောကမှာဘုရားလောက်ဝိရိယကောင်းတဲ့ပုဂ္ဂိုလ်မရှိဘူးဘုရားလောက်ကြိုးစားအထောက်နိုင်တဲ့ပုဂ္ဂိုလ်မရှိဘူးဆိုတော့စံချင်းချိုးပြတာပဲနော်နောက်ဘုရားပြည့်ပြည့်နောက်ပိုင်းတော့မနေမနာလောက်တာပဲလုံလဝရီရရှင်လို့မရအဲ့ဒါကိုချီကျူးထားတာပဲဒီခုံတော်6ပါးထပ်တဲ့ခါကျတော့ဣတရိယဓမ္မယတဓမ္မလို့မပါဘူးနော်ဓမ္မဓမ္မန္တရဏကိစ္ဆာမိတူတူပဲတချို့ဓမ္မန္တရဏကိစ္ဆာမိဆိုမပြောင်းဓမ္မန္တရဏကိစ္ဆာမိဒါယတမဟုတ်နဲ့ယတတတကြီးပါမှာယတအတ္တတဏ္ဍာယတဒီမှာလဲမှားနေပါလေဘုန်းကြီးတွေပွဲတွေမှားနေပါလေတိတိပဲရှိတယ်ဒီမှာတော့ဘုန်းကြီးကတိတိတိတိနဲ့ရှေ့ကလုံးကြီးတိဆန်ကနောက်ကလုံးကြီးတိဆန်ကမပါဘူးတကယ်ခေါ်နေကြတာလူတွေမဲ့တော့လဲလို့ပါလေလို့မဟုတ်တိတိပဲရှိတယ်နော်ကာမပယတဒီလိုမှတ်တာနောက်ဘကွာဒီကုံကြတော့ကုသိုလ်ဆိုင်စွာလုံးစုံတရားကိုဝေဖန်၍ဟောတော်မူတာတော့မြတ်စွာဘုရားဘုရားကတောင်ရီသာနတ်ပြည်မှာပေါ့နော်မာတိကဓာတုဓာတုကမာတိကတို့ဘာလို့တက်ဖူးရင်ទីလိုက်မှာကုသလာဓမ္မအာကုသလာဓမ္မဖြာကရာဓမ္မအဲ့လိုခွဲဟောတယ်တရားတွေဝေဖန်ဟောတယ်ကုသိုလ်တရားတွေဆိုဓာတွေအာကုသိုလ်တရားတွေဓာတွေကုသိုလ်အာကုသိုလ်လွဲတဲ့တရားတွေကဖြာကတလို့ခေါ်တယ်နော်အဲ့ဒါကြတော့ဝိပတ္တိအကျိုးဝိပတ္တိရောကရိယာစိတ်ရောယုတ်တိနိဗ္ဗာန်ဤတာဖြာကတတရား အများကြီးပဲဝေဒနာအနေနဲ့လည်းသုံးမျိုးခွဲဟောတာလေနော်ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဒီသုံးမျိုးခွဲဟောအဲ့လိုမျိုးသုံးမျိုးဒီခွဲဟောတာတိကမာတိကအဲ့ဒီလိုခွဲချဝေပိုင်းလို့ဟောတော်မူတတ်လို့ဘဂဝါဆိုရယ်ကုံပုတ်နဲ့ချီကျူးထိုက်တာပေါ့ဗျာနောက်တစ်ခုကတော့ဘဂဝါလောကီလောကီတရားလို့မိဝဲတော်မူတတ်သောမြတ်စွာဘုရားလောကီဇန်နေပိညာနေအကုန်လုံးရတယ်နော်လောကုတ္တရာတရားတွေလည်းအကုန်လုံးရထားတယ်ဒီလိုမှတ်ထားဒီနေရာမှာនិရောဓသမာပဉ္စလောကီလောကုတ္တရာလွတ်နေတယ်လို့ဆိုပြန်တယ်လောကီတယ်လည်းမပါလောကုတ္တရာလည်းမပါအဲကြောင့်ငါនិရောဓသမာပဝင်စားနေတယ်လို့ပြောလို့ရင်အဲ့ဘုံညာဗာဇီကမကြောက်ဘူးပြဘာမှမဖြစ်ဘူးဘာဖြစ်လို့လဲဆိုတော့လောကီလောကုတ္တရာလွတ်နေလို့လေအိုးဘယ်မှာမေးတယ်မန္တလေးတက်ကြတရားတော်လို့ဒီခက်တဲ့ဆောင်ဝါတွေအဲ့လိုမျိုးတွေရှောက်ရှောက်မေးအဲ့ဒါတွေကတော်တော်များများကိုပါဠိတော်တွေထက်ကြတာကြီးနိုင်မှဒါမျိုးတွေကြားနာဘူးမှမှတ်မျိုးလို့တော့မသိနိုင်ပါဘူး။အဲနောက်တစ်ခုကြည့်မယ်။ဘဂဝါဘဝ၃ပါးနဲ့သွားချောင်းတဏ္ဏသွားချောင်းဖြစ်ချောင်းတဏ္ဏပေါ့ဗျာ။အင်းပြောရရင်တော့ဖြစ်ချောင်းတဏ္ဏကိုထွေးရနိုင်မှုပြီးတော့မြတ်စွာဘုရား။ပယ်တတ်ထားလိုက်တော့ထွေးရတယ်လို့ပြောတော့ကာမဘုံမှာဖြစ်တဲ့ကာမတဏ္ဏကာမဆက်ဘုံမှာဖြစ်တဲ့ကာမတဏ္ဏရူပဘုံမှာဖြစ်တဲ့ရူပတဏ္ဏအရူပဘုံမှာဖြစ်တဲ့အရူပတဏ္ဏဘုရားကရတ္တမညံရတဲ့အခါကျတော့ဖြည့်ဆည်းပြလိုက်တယ်နော်ထထွေးတွေကထွေးပြီးသားထထွေးကဘယ်တော့မှပြန်မြေကိုထုံးဆောင်ကြည့်ဒီတရားတွေကိုဖြည့်ဆည်းပြလိုက်နောက်ထပ်ဘယ်တော့မှဒီတရားတွေကပြန်ပေါ်မလာဘူးအဲ့တော့ဒီကုံတော်လေးတွေကိုတော့ဘုန်းကြီးတို့ရအောင်ကြက်ထားနိုင်ကောင်းပါလေရောင်ကြက်ထားနိုင်တာကိုယ့်အတွက်ကျိုးရှိတာပေါ့နော်ပြီးမှဘုန်းကြီးတို့ဒီဂုံတော်ရဲ့အကျိုးလေးတွေကတော့နောက်တရားကုန်တရားကုန်တန်ခါကုန်တော်တွေအကုန်လုံးပြီးမှဂုံတော်အကျိုးပြောပြီးတဲ့ခါကျကိုကြီးဘုန်းကြီးတို့ဘုရားရှိခိုးဆောက်တဲ့ကမနဲ့မနဲ့ကတော့တရားကုန်တော်6ပါးအဲ့ဒါလေးပြခြင်းနဲ့ပြဒီနေ့တရားကုန်တော်6ပါးနည်းနည်းတော့ပြောထားရအောင်ဘာဖြစ်လို့လဲဆိုတရားကုန်တော်6ပါးလည်းဘုန်းကြီးတို့ကရှိခိုးကြတော့နေနော်နံနဲ့မေတ္တာရောင်ရည်ဘုရားရှိခိုးတဲ့မှာဘုရားဘုရားကုံတော်9ပါးနောက်တရားကုံတော်6ပါးအဲ့ဒါလေးပေါ့နော်တရားကုံတော်6ပါးအခုဘုန်းကြီးကသူ့ဟာမပြခင်ဘုန်းကြီးကအရင်ထိုးပြလာတရားကုံတော်6ပါးအဲ့ဒါညဒီမှာတရားကုံတော်6ပါးအဲ့ဒီတရားကုံတော်6ပါးနော်ရာဂုဏ6ပါးကြောင့်ဒီနေ့ပြောဟုတ်တယ်ရာဂုဏ6ပါးအဲဒီတည်းမှာမဟုတ်ဗျမနဲ့မနဲ့ဘုရားရှိခိုးတဲ့မေတ္တာရောင်ရည်ဘုရားရှိခိုးတဲ့နော်အဲဒီတရားဂုဏ6ပါးကြည့်အဲဒီမှာပါဠိဖန်နေရစပြောမယ်နော်ဒီပါဠိပတ်တဲ့ခါကြတဲ့မှာဘာတွေလဲဆိုတော့ပါဠိမှာတော့သွားခါဒီသွက်ခါတော်လို့ဖတ်ကြတော့များတယ်ပါဠိပညာရှင်တွေကြတော့သွားခါတော်လို့ဖတ်တယ်သူအာခါတော်နော်သူနဲ့အာခတာဖို့ပေါင်းတာအဲကြောင့်မို့သူအာခတော်ဖတ်ရင်ပိုကောင်းတယ်နော်သူအာခတော်အဲဒီမှာသူနဲ့အာခတာဖို့ပေါင်းတာအာခတော်သူအာခတော်ကိုပုတ်ပြလိုက်ရင်အာခတော်အာခတော်ကိုဒါဒီခွဲလိုက်လို့ရင်ဘယ်လိုဖြစ်လဲဆိုသူဒီပုတ်အာခတော်အခါတော်အခါတော်သူအခါတော်ဒါကြောင့်မို့ဒီပါဠိပညာရှင်တွေကြာဒီသွက်ခါတော်မဖတ်ဟိုသွားခါတော်လို့ဖတ်တယ်နော်အဲ့ဒီလိုလဲဖတ်တောင်းလုပ်မယ်နော်သွက်ခါတော်ကိုဘာဖတ်မလဲသွားခါတော်ဘဂဝတာဓမ္မောဒါဖဏီဒီလောက်ဆိုရအောင်မှတ်တာနော်ဒီတော့ဒါမလို့တော့ခုနကဘုရားကုံတော်တရားကုံတော်6ပါးပြန်ကြည့်မယ်ဒီကုနာတရားကုံတော်6ပါးလေးပြန်ပြမယ်ဒီပါဠိဖဏီယသွားခါတော်ဘဂဝတာဓမ္မောအဲ့မှာကြည့်မယ်နော်ဘဂဝတာဓမ္မောတန်ဒိဋ္ဌိကောအဂါလီကောသူအလေးကိုနည်းနည်းခွဲဖတ်ခြင်းကာလအချိန်အဂါအဆိုတော့အချိန်မတက်မဘူးအချိန်မရှိဘူးနော်အချိန်မရှိဘဲနဲ့အချိန်နဲ့ချမနေဘူးနဲ့ဒါကြကာလဆိုအချိန်ရှိနေဒါအချိန်မရှိဘဲနဲ့ကြိုးပေးတာပြအကာလီကောလို့ဖတ်မယ်အကာလီကောဖတ်လို့မရဒ အေဟိပတိကောဩပနိယိကောပိစ္ဆဒံဝရိတဘောဝိညူဟိအဲ့မှာဗြဟ္မာဆိုဒါကကုံတော်တကူသွားခါတော်ဘဂဝါတာဓမ္မောဒါဘာကုံပြလဲဆိုမြတ်စွာဘုရားစီကောင်းစွာဟောကြားတော်မူသောပရိယမေဖို့နိဗ္ဗာန်တရား၁၀ပါးပါတကားဖတ်တကားမြတ်စွာဘုရားစီကောင်းစွာဟောကြားတော်မူသောပရိယမေဖို့နိဗ္ဗာန်တရား၁၀ပါးပါတကားဒါဆိုယူရတာတက်တာမတရားက၄ပါးဖို့တရားက၄ပါးပရိယက၁ပေါ့ဗျာမေက၄ပါးဖို့က၄ပါးနော်နိဗ္ဗာန်ဆိုတာ10ပါးအတော့ပြောတယ်နော်အောင်းနေနေတင်လိုက်ဘောကတော့ဒါဘုရားဟောထားတဲ့ကောင်းစွာဟောကြားထားတဲ့တရားတော်တွေအကုန်လုံးပေါ့ဗျာသူကဒီဘုရားတရားတွေဒီဟောထားတဲ့တရားတွေအခုနာယူတာပဲဖြစ်ဖြစ်သင်ယူတာပဲဖြစ်ဖြစ်ဟုတ်လားတကယ်လေးလာလိုက်အင်မတန်ကောင်းတာတွေတွေ့ရတော့ဒါလေးလာယူနာယူပဲရှိတယ်ကျင့်ရင်ပို့ကောင်းတာကျင့်ရင်ကိုယ်မှာအကျိုးခံစား권နဲ့ပို့ရပို့ပြီးတော့အကျိုးများတယ်နော်ပြီးတော့နာယူတင်ရတာလည်းကောင်းတယ်ကျင့်ရတာလည်းကောင်းတယ်ရတဲ့အကျိုးတွေလည်းကောင်းတယ်ဒါကြောင့်တရားတော်မှာကောင်းခြင်း၃ပါးနဲ့ပြည့်စုံတယ်ဆိုတာပြောတယ်ပြန်ပြောမယ်တရားတော်မှာကောင်းခြင်း၃ပါးပါလေနာယူရတာလည်းကောင်းတယ်ကျင့်ကြရတာလည်းကောင်းတယ်ရတဲ့အကျိုးကလည်းကောင်းတယ်နော်တရားတော်နော်တရားတော်နာရင်ဗာပြစ်လဲဆိုသင်လိုက်သင်လိုက်လို့ရှင်ဟိုဒီတရားတွေကြားနာလိုက်ကလည်းသဘောကျတရားလေးတွေနားမြင်ပီတိလေးတွေဖြစ်အဲတော့တရားနာတွေကစိတ်ပီတိဖြစ်တော့စိတ်ကအေးချမ်းသွားတရားလေးနားလိုက်တယ်ကိုယ်နဲ့သင်တော်တဲ့တရားလေးကိုယ်နဲ့ဆက်ဆက်တဲ့တရားလေးနားလိုက်တဲ့ကတလုံးပဲပြီတစ်ပါးတော့ပြီဒီကားလေးကိုယ်ခက်ခဲနေရှိတယ်ကိုယ်ဆရာသမားတွေမိဘတွေသွားဆုံးမခံရင်သူတို့ကဖျားတရားလေးနဲ့အညီဆုံးမလဲကိုယ်စိတ်အေးချမ်းသွားစိတ်ကိုချမ်းသာစေတယ်လို့အေးမြစေတယ်လို့ပီတိဖြစ်စေတယ်လို့နော်တရားနာတဲ့ပုဂ္ဂိုလ်တွေမှာသူတို့ရဲ့တဏ္ဍာမှာဖြစ်နေတဲ့ပုံမလဲတောကာတွေဆိုရင်ဘူးဆွေးရတာတွေငိုကြွေးရတာတွေကိုယ်စင်းရဲ့စိတ်ရှင်းရတယ်ငြိမ့်သွားမူးမေသွားလောက်စိတ်ရှင်းတယ်လည်းငြိမ့်သွားပြီးတော့ကိုယ်တဏ္ဍာမှာဖြစ်နေຍາກາດີກິນຕົວແມ່ດໍດາດີມານາດີກິນແມ່ປູດີກິນຕົວຈິດຫຍັງເນາະບອກເສຍກໍບໍ່ຊິນາຍົງລောက်ກໍອັນລောက်ອຈູເຈຊູຍາຍາເນາະຈິດທີແລະມາກະຍາອຈູເຈຊູຍາເນາະນອກຕະຄູຈາເນາະຕົວຄາດໍບະກວາດາດະມໍເນາະອະປໍປາລີລີແນ່ແນ່ປຽມອະປໍປາລີລີນະກາຍຈິອະປໍມາດີມາເບກວາຕັນເດດທີກໍສູລາກະດາວບອກແດດຸດຍາປົກတန်ဒီဒီကိုရိယပုဂ္ဂိုလ်တို့ဒီကိုယ်တိုင်ရှုမြင်ပြီးတော့မေဖို့နိဗ္ဗာန်တရားကိုပါကိုယ်တိုင်ရှုမြင်ကိုယ်တိုင်သိမြင်တာပြောတာနော်ခြေတော်ကသုံးလုံးပေါ့ဒီတရားတွေဟာအရိယတရားအထုတ်လို့ရင်ဒါတွေကတကယ်ရပါတယ်မေတ္တဖို့လို့နိဗ္ဗာန်ကိုကိုယ်တိုင်သိမြင်တာကိုယ်တိုင်ဒီဟာတွေတချို့ကြကိုယ့်အကောမဲရတယ်ဖို့ရတယ်ထင်တာကိုယ်တိုင်မသိမြင်သေးတဲ့အခါကျဘာဖြစ်လဲဆိုတော့ဥထုဇဉ်တော့ဥမာတကောထူးထူးဆန်းဆန်းလေးပြရင်ဟာဒီဘုန်းကြီးကထူးဆန်းပြတာဗျာအဲ့ဒီတဝုံတယုံနဲ့လိုက်ကြတာအဲ့လိုမျိုးဒါကဘာလဲဆိုတော့ပုထုဇဉ်တဘာဝရဖြစ်တဲ့တဘာဝပုထုဇဉ်ဆိုတာကျတော့တရားကိုမမရသေးတာမမြင်သေးမတွေ့သေးမသိသေးမြင်သိသွားရင်အရိယပုဂ္ဂိုလ်များအဲ့ဒီလိုမဖြစ်တော့ပုထုဇဉ်ရရင်တော့တရားကိုတိုင်းမသိသေးဘူးမသိသေးတကားထူးထူးခြားပြရင်ဟာသူအဲ့ဒီပုဂ္ဂိုလ်ဒီဆရာတို့တိတ်အားရတယ်မြတ်လို့တယ်ဆရာတင်တော့တာအဲ့လိုမျိုးနော်အဲကြောင့်မို့တာမန်ပုထုဇဉ်နဲ့မဆိုင်ဘူးဒီတရားရဲ့အဲတော့ပုထုဇဉ်အရိယပုဂ္ဂိုလ်များစေတကယ်သိမြင်ပြီးသွားရင်တော့သူကငြင်းအေးပြီးတော့ကိုယ်တိုင်းနဲ့ငြင်းနေတယ်သူများကြည်ရတာလည်းငြင်းနေတယ်ပေါ့ပတ်ဝန်းကျင်လည်းအငြင်းတအေးတတ်တယ်ကူးနေဒါကြောင့်တန်တေးကဘုန်းကြီးတို့မဉ္ဇဉ်ဖုံညာမပြောနဲ့ဗျာတကယ်လို့ဒီတရားရှုမှတ်လို့ပတ်စိနေအောင်နဲ့ကတ်သွားရင်ကိုတမာရီလေးရစိတ်ကအတော်ငြိမ်းချမ်းတာအေးချမ်းတာအဲ့ရနေစနားလေလာလိမ့်မယ်ဟောလောကမှာမဉ္ဇဉ်ဖုံညာရတဲ့ပုဂ္ဂိုလ်တရားရတဲ့ပုဂ္ဂိုလ်တကယ်ရှိနိုင်တယ်အဲ့လိုလက်ခံပါတကယ်အာမထုတ်ဘူးလို့ရှိရင်အဲ့ဒီပိဋိပတ်တိလောက်မှမခံစားဘူးလို့ရှိရင်ဒီမတရားဖို့တရားတွေလက်ခံဖို့ခက်တယ်အရိယပုဂ္ဂိုလ်ဆိုတာလက်ခံဖို့ခက်တယ်။ဒါကြောင့်ဘုန်းကြီးတို့ ဒီသာဝေပညာရှင်လောကကပုဂ္ဂိုလ်တွေကမဉ္ဇဏ်ဖွဉ္ဇဏ်ရတာသာဝေတိတက်တက်ဆိုတော့တချို့လက်မခံဒီသူမဉ္ဇဏ်ဖွဉ္ဇဏ်ရတယ်ပြောတိတ်လက်မခံတာအကြောင်းခွင်တို့ဗာပြောလဲဆရာတော့အင်းဆရာကြီးဥထေလိုင်နော်ဆရာကြီးဥထေလိုင်ဗာရေးခဲ့လဲယန္နာပုယန္နာနဲ့ပုဂ္ဂိုလ်လူများဆိုတဲ့စာအုပ်ကြီးရေးခဲ့ရေးခဲ့တော့ပါဠိပညာရှင်လောကဘယ်လိုသုံးသပ်လဲယန္နာဖြစ်ခြင်းဥထေလိုင်ကတ္ထာဥထေလိုင်ရပဲရေးလို့ယန္နာဖြစ်တယ်လို့ပြောတာအဲသူတို့လက်မခံနိုင်တဲ့သဘောပေါ့တကယ်ကျင့်သွားတဲ့ပုဂ္ဂိုလ်ကျတော့ကိုယ်တိုင်မြင်သွားပြီသိသွားပြီလက်ခံတယ်နော်နေနေကျင့်နေနေလက်ခံပါလေများများကျင့်ဒီမဉ္ဇဏ်ဖွဉ္ဇဏ်ရောင်းတဲ့အတိုင်းနိုင်တော့လက်ခံဟောကျင့်လို့စိတ်ငြိမ်းချမ်းမှုတွေရကြအောင်လောကမှာတကယ်ရှိတယ်ဆိုလက်ခံပါဒါတဏှိတိကသူကိုယ်တိုင်မြင်သွားတာတော့ဘယ်တရားရှုရှုအတုပါပဲရှုသေခြင်းတရားပဲရှုယူဉာဏ်နဲ့မြင်အောင်သိအောင်ရှုရဝိပဿနာဉာဏ်ဖြစ်အောင်ရှုဆိုတာဒါကိုပြောတာဘုန်းကြီးတို့တရားရှုမှတကကျတော့ဉာဏ်ဖြစ်မှဉာဏ်နဲ့သိမှကိုယ်အတွက်အကျိုးရှိတယ်။အဲ့ကြတကယ်ကိုယုံသွားတန်တိတ္တကအဲ့ဒါပြောတယ်။နော်။အရိယာပုဂ္ဂိုလ်တွေကတော့မဉ္ဇဏ်ဖွဉ္ဇဏ်ရသဘောကြီးတို့ကမဉ္ဇဏ်ဖွဉ္ဇဏ်မရသေးဘူး။ဝိပဿနာဉာဏ်นี่ဖြစ်သွားရင်ကိုတန်တိတ္တကတွေးလာနိုင်တယ်နော်။နောက်တစ်ခုကစက်ကြီးမှာအကာလီကောဒီအကာလီကောဆိုပါလေခါမလေးချမ်းမဲ့ကာလနဲ့ဖွေကျိုးဖြစ်စေတတ်သောမတရား၄ပါးပါတယ်ကမရပြီဖွေချက်ချင်းရတာဒီအကာလီကဆိုအဲ့ဒါကိုပြောတယ်ကြမ်းမှာအချိန်ကာလမကြောက်မဲ့ဆိုတာဥပတိပင်ပေါ့ဒီစိတ္တခဏ၃ချက်လေးပဲဖြစ်တာဥပတိပင်ဘာမှမကြောက်ဒီလက်ပြတွေ့ရလျှက်တပြတ်ပြင်မှာစိတ်ပေါင်းဂရေတသိန်းဖြစ်တာဂရေတသိန်းတပုံမှာဒီမှာ၃ချက်ဘာမှမကြောက်အဲကြောင့်မို့မဲ့ပုံကိုယ်တွေကရှိသေးလားဆိုမရှိတော့ဘူးလေ तू ကဥပတိပင်ကတော့လည်းပြီဖို့တန်းကူသွားတာအဲမက္ကရံပုံကိုယ်တွေရောသောတာပတ္တိမက္ကရံတရာဂိုင်းမက္ကရံနာဂိုင်းမက္ကရံရတ္တသူကသေးတယ်လို့လည်းပြောလို့မရရှင်တယ်လည်းပုံပုံလို့ပြောလို့မရမသေးမရှင်ပုံကိုပဲအဲ့လိုပဲပြောရအောင်နော်အဲကြောင့်မဲရီဖို့တန့်ရတယ်ဒါကြောင့်မို့တရားတော်များဟာအကာလီကနော်ချိန်ခါမရအကျိုးပေးတယ်မဲရီဖို့တန့်အကျိုးပေးတယ်ရှားမှာခြားနေတယ်ကွာနေတာဆိုတော့မရှိဘူးနောက်တစ်ခုအေဟိပတိကောအောက်ကိုဆက်ကြည့်မယ်နော်ဒီအောက်ကိုဆက်အိပတိကောဒီမှာဒီတွေကတော့ဒါဘုန်းကြီးဆရာကြီးရေးတဲ့အတိုင်းရေးထားတယ်ငငယ်တော့နော်တကယ်တော့ဟိုပြောချင်တာတော့ဒီခေတ်လို့ပြောရင်နော်ငါတယောက်လာကြည့်လဲဇန်းလာရှုလဲဇန်းလို့ဒါပြောတာနော်ရှုကြည့်ဇန်းကျင့်ကြည့်ဇန်းဒါကိုပြောတယ်ရှင်းတော့ရှုတယ်ပြန်ကျင့်တာပေါ့ဘုရားသူတရားကိုအာမတ်ခံနေတယ်မင်းတို့မျိုးရင်ငါတယောက်ကိုလာကျင့်ကြည့်တံပြောအမခံကျန်တဲ့တရားတွေဘယ်သူမှဒီလိုအမခံကျန်တဲ့မပြောဘူးဗျနော်စစ်စေးမခံနိုင်ဘူးဗျဖခင်သူတရားတွေကိုစစ်စေးခံတယ်ဘယ်သူကလာစစ်စေးမလဲကိုယ်တိုင်ကျင့်ကြည့်လက်တွေ့သိစရာအမခံဟုတ်အဲ့လိုအမခံကျန်တယ်ဟိုမာဒိပလန်တုတ်တို့ဘာလို့ညာကြည့်လိုက်ပါလားအိမ်မှာဆိုဓာတ်ရိုက်တွေကြိုကျေစီပြောတယ်စိတ်ဓာတ်တွေစင်ကြယ်စေရမယ်စိတ်ဓာတ်တွေကြည်လင်စေရမယ်နော်တောကကြီးငြိမ့်စီရမယ်ကြောက်စီရမယ်ပရိဒီဝါကြီးငြိမ့်စီရမယ်ကိုစိတ်ဆင်းရဲတဲ့ငြိမ့်စီရမယ်အဲ့လိုအမခံခြင်းနဲ့ဟောတာပရိပြန်တော့မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ကိုရစီရမယ်အဲ့ဒီလိုဟောလာကျင့်ကြည့်လိုက်မယုံရင်ကျင့်ကြည့်လိုက်အဲ့လိုအမခံခြင်းနဲ့ဟောတာဒါကိုအေဟိပတိကဂုံလို့ခေါ်တယ်ဘယ်တရားမှတခြားဘာသာရှားလက်ကြည့်လိုက်အဲ့လိုအမခံခြင်းပေးပြီးတော့ဖိတ်ခေါ်ပြီးစစ်ဆေးခံတဲ့တရားမျိုးမရှိဘူးဗျမတွေ့ဘူးဒါအေပတိကခေါ်တယ်နောက်တစ်ခုဩပနိယိကနော်ဒီမှာတော့ကရေဆောင်ရင်းကထိုက်တော့မေဖို့နိဗ္ဗာန်တရားဆေးပါဒီတရားတွေကိုကျင့်တဲ့ကမိမိစိတ်တော့ဆွဲတော့မြဲတော့ကျင့်ရမယ်လို့ပြောတာနော်အဲ့ဒါကိုကရေဆောင်ရင်းကထိုက်တယ်နော်ဒီဆွဲမြဲတော့ကဆောင်ထိုက်တဲ့တရားဒီတရားမရရအောင်ကြိုးစားယူထိုက်တဲ့တရားပေါ့နော်အဲကြောင့်မို့တရားကျင့်တဲ့အခါကိုယ်တည်းစိတ်ထဲမှာစွဲမြောင်းကျင့်မှဒီတရားရဲ့အကျိုးကျေးဇူးကရတာစွဲမြောင်းမကျင့်မရအောင်နော်စိတ်ထဲမှာစွဲသွားမြဲသွားဆောင်ထားတဲ့တရားဆောင်ထိုက်တဲ့တရားကျင့်ထိုက်တဲ့တရား ရင်ကဲ့ယူဆောင်းရင်းကထိုက်တော့မဲ့ဘုံနိဗ္ဗာန်တရား၉ပါးပါတကားဟာမဲ့တရားတွေဘုန်းကြီးတို့ရသွားပြီကိုယ်စိတ်ထဲမှာမရအောင်အထုလို့ရသွားပြီဆိုရင်သူကကိုယ်အတွက်တဏှာဝိတ္တရာအတိုင်းတားရသောတာပန်သောတာပန်လည်းငြိမ့်သွားပြီတရားကံဆိုတရားနာလည်းငြိမ့်သွားဒါကြောင့်ဒါတွေကအမြဲတမ်းကိုမရအောင်ကြိုးစားယူထိုက်တဲ့ဆောင်းထိုက်တဲ့တရားတွေပဲဒါဩပနိယကနောက်ဆုံးပစ္စတံဝိရိတဘောဝိညူဤနောက်ဆုံးဒီမှာဩဂတိတင်ညူဆိုတာပြောပါတယ်နော်ပြီးတော့ဩဂတိတင်ညူစာသောအရိယာပုဂ္ဂိုလ်မိမိတို့စိတ်နဲ့သိရခံစားပြီးတော့မေဖို့နိဗ္ဗာန်တရား၉ပါးပါတကားနော်ဩဂတိတင်ညူနော်ပစ္စတံဝိရိတဘောဝိညူဤဆိုတာဒါပြောရင်နော်ဒါတော့ဒီလူမိုက်တွေရဲ့သူတော်ကောင်းတရားဆိုတာလူမိုက်တွေရဲ့အရာမဟုတ်လူမိုက်တွေစဉ်းစားလို့မရနိုင်နော်သူတော်ကောင်းတရားဆိုသူတော်ကောင်းစိတ်တက်ရှိတဲ့ပုဂ္ဂိုလ်မှရသူတော်ကောင်းမယ်သိနိုင်တယ်ဉာဏ်တဲ့ပုဂ္ဂိုလ်မျိုးမသိနိုင်ဘူး။ဒါနဲ့ပတ်သက်ပြီးဒီမှာဩဂတိတင်ညူဆိုဘုန်းကြီးကပြောထားတယ်နော်။ဩဂတိတင်ညူဆိုတော့ရိယာပုဂ္ဂိုလ်တို့စီမိမိတို့စိတ်နဲ့သိရခံစားပြီးတော့မဲ့ဘုံနိဗ္ဗာန်တရားကိုပါဒီတော့ဒီပုဂ္ဂိုလ်လေးတွေသိထားမယ်နော်။တရားနဲ့ပတ်သက်ပြီးတရားကျင့်မှုနဲ့ပတ်သက်ပြီးပုဂ္ဂိုလ်လေးမျိုးဒါလေးနည်းနည်းလေးမှတ်မယ်ဒီမှာဘုန်းကြီးအရန်သေးရေးတာလေးညာနေပြမယ်ဒါတရားကျင့်တရားကျင့်မှုနဲ့ပတ်သက်တဲ့ပုဂ္ဂိုလ်လေးမျိုးပေါ့နော်အဲ့ဒါဘာလဲဆိုဒီဩဂတိတင်ညူပုဂ္ဂိုလ်ဩဂတိတင်ညူပုဂ္ဂိုလ်ဆိုတော့ဘုန်းကြီးတို့ဒါလေးကိုယ့်ကိုရေးမှတ်တာနော်ဟာတော့ဩဂတိတင်ညူတရားတော်အချင်းကျုံနာယုံနဲ့အချင်းလေးနာယုံနဲ့မညံဖွညာရရှင်သာရိပုတ္တရာတို့ဒီကရှင်သာရိပုတ္တရာနဲ့တဆင်ရှင်မောဂလန်နော်ဟောလိုက်တော့ဘာမှမကြောက်ဘူးတရားမှန်သမျှအကြောင်းအကျိုးဆက်ဆက်ဖြစ်နေအကြောင်းတရားမှန်သမျှအကျိုးတရားဖြစ်တယ်အကျိုးတရားမှန်သမျှအကြောင်းတရားကြောင့်ဖြစ်တယ်တရားမှန်သမျှအကြောင်းအကျိုးဆက်ဆက်ဖြစ်နေတယ်တရားတွေပဲဗမာလိုပြောဒီလောက်ပဲဟောတာပဲနော်ဒါဒါလေးလေးကြောင်းရှိတယ်နှစ်ကြောင်းလေးဟောနေရှင်သာရိပုတ္တရာတိုင်းနဲ့သောတာပန်ဖြစ်အတိတ်ဘဝကဘဝတွေကအများကြီးကျင့်နေတာနော်ဒီဘဝလေးတွေကြည့်လို့မရဘူးအဲဒီချက်ကလောလောကူပြောအရှင်သာရိပုတ္တရာတို့တရားနာနဲ့တရားရတယ်ဒီခေတ်မှာဘယ်တရားနာနဲ့တရားရဖို့ကလွယ်မလွယ်ပါဘူးလွယ်နေတဲ့အကုန်လုံးကျွတ်တန်းဝင်ကုန်ဒီတော့တရားကိုအချင်းချင်းနာယုံနဲ့မက်ဖို့ရတဲ့ပုံကမျိုးဘာခေါ်လဲပုဂတိတင်ညူဆိုတာမှတ်ထားမယ်နော်တရားကိုအချင်းနာယုံနဲ့တရားရတာနောက်တစ်ခုဝိပ္ပစ္စည်းတင်ညူဒါကြောင့်ဝိပ္ပစ္စည်းတင်ညူကြပါပြောရလဲဆိုတော့တရားကိုအကျယ်ဝေဖန်ဟောကြားမှာတရားရဟာတချို့ကြတော့အကျယ်ဝေဖန်ဟောရတယ်အချင်းဟောနေနားမလည်ဘူးဒါမျိုးတွေရှိတယ်ဒါဝိပ္ပစ္စည်းတင်ညူပုဂ္ဂိုလ်လို့ခေါ်တယ်အကျယ်ကိုကြားနာရမှာတရားရနောက်ပြီးတော့နေရပုဂ္ဂိုလ်နေရလို့ဖတ်သူကြတော့ပါဠိတော်တွေလည်းသင်ယူရတယ်ပါဠိတွေအနေအထားတွေသင်ယူရခုလိုပေါ့ဗျာတရားတွေနားတယ်သင်တယ်ဆိုတာဒါပါပဲဘုရားတို့ကိုကတရားဟောတာမဟုတ်ဘူးတရားသင်ပေးနေတာသင်မယ်နားလည်းသဘောပေါက်အောင်သင်မယ်ပြီးတော့အဲ့လိုသင်ယူတဲ့အခါမှာကိုယ်မှာဆရာကောင်းမိတ်ဆွေကောင်းရမယ်ပြီးတော့ဒါတွေကိုလည်းဆင်ញင်နှလုံးသွင်းရမယ်အဲ့ဒီလိုဆင်ញင်နှလုံးသွင်းပြီးဒီကျင့်ဤကြံဤနားလည်ထားပြီးနော်ပါဠိတော်တွေကိုသင်ယူမယ်ပြီးတော့အနေဒေဝေတွေသင်ယူမယ်ခေါင်းစာဆင်ញင်နှလုံးသွင်းမယ်ပြီးတဲ့အခါကျတော့မိကောင်းဆွေကောင်းရှိမယ်အဲ့ဒီအကြောင်းလေးမျိုးပြည့်စုံပြီးတော့အာထုပ်မှတရားရတဲ့ပုံကုံမျိုးနေရပုတ်ခေါ်တယ်။အဲ့ရပြောရင်တော့အကျင့်ဟောအကျယ်ဘလောက်ဟောဟောမရပါဘူးသူကအဲ့လိုပေါ့အာထုပ်မှကိုရတယ်အမထုတ်ရင်မရဘူးအထုတ်ရပါအထုတ်မှရတဲ့ပုဂ္ဂိုလ်အထုတ်တဲ့ခါကျလည်းမရဘူးတာမန်လည်းမရဘူးနော်ဒီဘယောဓာတရားတွေနားလည်နေရတယ်ပြီးတော့နားလည်မကောက်ကိုယ်မှဆရာကောင်းတမကောင်းလည်းရှိအောင်ကိုယ်ကလည်းစဉ္ညာနှလုံးသွင်းမှုလည်းရှိအောင်အထုတ်မှလည်းရှိအောင်အဲ့ဒီလိုလုံးမှတရားရတယ်အဲ့ဒါကိုနေရာပုဂ္ဂိုလ်လို့ခေါ်တယ်နောက်ဆုံးတယောက်ကတော့ပရပရမပုဂ္ဂိုလ်လို့ခေါ်တယ်ဒီပုဂ္ဂိုလ်ကတော့ တရားတွေဘလောက်အကျင့်ဟောဝအကျေဟောဝသူကတော့ပုံအဓိပ္ပာယ်သိုံများအဓိပ္ပာယ်လေးသိုံများသိတဲ့ပုဂ္ဂိုလ်ပဲနော်တရားဘလောက်အထုတ်လို့တရားမရဘူးဒီဘက်ဘဝမှာတရားမရတဲ့ပုဂ္ဂိုလ်မျိုးပဲမရထိုက်တဲ့ပုဂ္ဂိုလ်မျိုးကိုဗရပရမပုဂ္ဂိုလ်လို့ခေါ်ပါတယ်ဘာဖြစ်ဖြစ်ပေါ့လေခွန်ကြီးတို့ကဒီတရားတွေနဲ့ပတ်သက်ပြီးတော့ခုလိုလေ့လာမယ်သင်ယူမယ်ပြီးတော့ကျင့်သုံးမယ်ဒီထဲမှာဩဂတိတင်ယူလို့ဝိပ္ပစီတင်ယူလို့ဆိုတော့အကျဉ်းဟောယုံနဲ့အကျဉ်းနာယုံနဲ့တရားရတယ်အကျဉ်းနာယုံနဲ့တရားရဒါမျိုးမဖြစ်နိုင်ပါဘူးဒီလောကမှာနေရပုဂ္ဂိုလ်ဒါခွန်ကြီးတို့ဖြစ်နေဆိုပုဂ္ဂိုလ်နော်ဒီတရားတွေကိုသိချလေးတူရမယ်တင်ယူရမယ်စနေတရားတင်ယူလေးလာပြီးတော့ကျင့်သုံးရမယ်အထောက်ရမယ်ကျင့်သုံးအထောက်တဲ့ကမှာဆရာကောင်းလို့တယ်ဆရာကောင်းရဲ့လမ်းညွှန်မှုလို့တယ်အဲ့ဒီလိုနဲ့အထွေအထွေနဲ့တရားရသွားတဲ့ပုဂ္ဂိုလ်နေရာပုဂ္ဂိုလ်မျိုးဒီနေရာပုဂ္ဂိုလ်မျိုးဖြစ်နိုင်မှာအဲ့ဒီမှာဘုန်းကြီးတို့ဒီတွေကနော်ဒါတော့ပုဂ္ဂိုလ်လေးမျိုးဒီလောက်ပဲထားလိုက်နော်ဘုန်းကြီးတို့ဒီတွေမှာဗာပြစ်လဲဆိုတော့တကားတာမန်တတိတံဝေကနဲ့ခြားလဲတရားလုံးဖြစ်ခဲ့တယ်ဗျာနော်သေဘေးကိုဒီဘေးကိုဟိုတည်တော့မှခုချက်ချင်းတည်ရမှာပါလားမြင်မှာပဲကြောက်စိတ်နဲ့ပဲလှုပ်ဖြစ်တော့ဟိုလူကတော့သိမ့်မလှုပ်ဖြစ်ဘူးပေါ်ဒီပေါ်ဆန်နေကြတာများတာအများကြီးရတာနဲ့ပတ်သက်ပြီးတော့ဇတ်တော်တွေမှာဟောအကြောင်းအရာတွေမှာဒီမှာအကြောင်းအရာလေးတခုပြောမယ်ပေါ့ဗျဒါနာ200 250လောက်ကပိဋိဓမ္မတောကမင်းကြီးအတောကမင်းကြီးဆိုရှိပါအိန္ဒိယမှာကိုရံကိုဌာနဒါနာဖြန့်ခဲ့တဲ့မင်းကြီးပါပဲဒီမင်းကြီးမှာသူညီတော်ပါရှိတယ်တိတ်တမင်းသားလို့ခေါ်တယ်တိတ်တမင်းသားတော်လိုက်ဝါဒနာပါတော်တဲ့တောင်ထဲမှာသာသမီနေလျှောက်ပြည့်နေတဲ့ချိန်မှာသမီနေဟာသူတို့တဘာဝရရက်တည်းစားပြီးပျော်မြူးနေကြတာမြင်တယ်ပျော်မြူးနေတာမြင်တဲ့ခါကျသူကဘာစဉ်းစားလဲဆိုတော့အဲ့ချိန်တော့လူငယ်လဲလူငယ်ပေါ့လေဖျားတရားပေါ်မှာလဲသူကလဲတကယ်လောက်တာမှာမဟုတ်တာလောက်တာမဟုတ်တဲ့ခါကျတော့ဒီသီရိမတောကမင်းညာတော်ဘဲသတိတော်ကားတွေရဖျားတရားကြီးညိုသူကလဲကျင်လဲကျင်ဒါနာတော်လဲအာပေဒီလိုလောက်တာကိုလောက်တဲ့ခါကျသူရဟန်းတော်ဒီပေါ်မှာသူကစိတ်ထဲကနေပြတ်မှားဟောနောင်တော်မင်းကြီးဆောက်ရှောက်ထားတဲ့ရဟန်းတော်ဒီခုဘာမှတော်တဲ့တောင်နဲ့မျက်စားနဲ့တမင်တော်သူတို့ကသူတို့ပြောတာ။နောင်တော်မင်းကြီးကိုးွယ်ထားတဲ့ဒီရန်တော်တွေကတော့ကောင်းကောင်းမွန်မွန်စားကောင်းကောင်းမွန်ကြောင်းနေနေရတယ်။ဒီလိုပဲပျော်မြူးနေကြနေမှာပျော်မြူးနေကြမှာပဲ။သူကလို့ပြင်မှာပြင်မှာဟုတ်နေမကောက်ဒီမင်းသားကသူ့နောင်တော်မင်းကြီးကိုလည်းတွားလျှောက်တော်ဦးတင်တော်မို့လို့အဲတော့နောင်တော်မင်းကြီးအိုးဒီမင်းကြီးတော့လည်းဘာတွေလျှောက်တွေးမှမသိဘူး။ဘုရားတွေလျှောက်ကြံတွေးနေတယ်ဒီတော့ဆုံးမမှာပဲအဲ့ဒါနဲ့ဘလို့ဆုံးမလိုက်ခဲ့ညီတော်မင်းနန်းစီစဉ်ကို9ရက်ခံစားစီနန်းစီစဉ်9ရက်ခံစားပြီးမင်းကိုတတ်မယ်ဒီလိုမင်းချမလိုက်မင်းစီစဉ်သူက9ရက်တာခံစားနေပြီမပြီက9ရက်နေတတ်ခံတော့မယ်ဆိုတော့သူကနည်းနည်းမှမပြောဘူးပေါ့ဗျာနေလည်းအိမ်မဖြစ်ညလည်းအိမ်မဖြစ်အမင်းကလည်းဒါသိအောင်ကိုတမင်တကာကိုဆုံးမတာ။နောက်ဆုံးရပြည်ကဏီလေးမှမေးတယ်။ညီတော်ဘယ်နဲ့တော့နန်းစည်းစိမ်ခံစားရပြောရလား။ဟိုတော့လည်းဘယ်လိုလုပ်ပြောမှလဲ။ဒီခုနှစ်ပြည်တတ်ခံလို့ကိစ္စ။အဲ့ဒီမှာမှသူကဆုံးမတယ်။ညီတော်တဲ့မင်းထင်တယ်လို့ရဟန်းတော်များအဲ့လိုမဟုတ်ပါဘူးတဲ့။တရားနဲ့နေကြတာ။တရားနဲ့ရှုမှတ်နေတဲ့ပုံကဒီဝင်လေတရှုတရှိုက်ပေါ့လေ။ဝင်လေထွက်လေခိုက်တာလေမှာပဲကိုကဩငါတို့တွေအချိန်မြေတည်သွားနိုင်ပါလားဒီလိုတည်ခြင်းတရားတွေမြင်းနေတဲ့ပုံကုန်များဒီနေရာပေါ်ပြီးပြောဖြစ်ပြပြဆိုတာအသေးလေးတွေခေါ်တာပေါ့ဗျာဝိပဿနာရှုနေတဲ့ပုံကုန်များအသေးတွေအများကြီးမြင်းနေတယ်ပေါ့အချိန်မြေအသေးတွေမြင်းနေတဲ့ပုံကုန်ဒါကြောင့်သူကတော့နားလေအောင်ပြောလိုက်တော့ဘုလူငယ်နော်ဒီဝင်လေတရှုတရှိုက်တွင်းလေးတဲ့တော့မှာတည်ခြင်းတရားတွေကိုမြင်အောင်ရှုနေတဲ့ပုံကုန်များဒီကြောင်းနေဒီသင်္ကန်းနေပျော်နိုင်မှမလားညီတော်အဲ့ဒီမှာသိကြည်ညိုသွားတယ်သံဃာတွေပေါ့မှာသိကြည်ညိုပြီးတော့เนาะသူဟာကြတော့တကယ်တော်တယ်ပြောမှာအ အဲ့ဒီသတိတောင်ကရပြီတရားတော်ရဟနာဖြစ်တယ်အဲ့တော့ခေါင်းကြီးပြောချင်တာဘာလဲဆိုခေါင်းကြီးတို့ဘာအောင်တကယ်ကိုသေပေးရကြုံမှဓာတ်တော်မှတချို့သေပေးကြုံတာတော့မကြောက်ပါဘူးမလုပ်ပါဘူးအဲ့လိုမျိုးဖြစ်နေအများကြီးပါပဲအဲ့ဒါနဲ့ပတ်သက်ပြီးနောက်တစ်ခုရှိသေးတယ်ဒီမြတ်စွာဘုရားတန်ကိုတရားမင်းကတော့သူကသောတော်ပန်ဖြစ်ပြီးဘုရားဒီလာလာနောက်ပိုင်းတရားနာသူနဲ့ပတ်သက်ဘုန်းကြီးတို့ဘုလဗန္နာသားမှာပါတယ်ဗျာတုတ်တုတ်ສຸລະຕະນາသင်္ခယတုတ်လို့ခေါ်တယ်ပါဠိတော်နံပါတ်ສາມຍະນາ318မှာပါတယ်ဘုရားဒီလာပြီးနိဗ္ဗာန်ကြောင်းမေးတာပဲဘုရားနိဗ္ဗာန်ကြောင်းဟောအဲ့မှာရှင်မမောက္ကလကမလမကန်နေပြီးတော့နားထောင်နေတယ်အဲ့တော့တရားမင်းကတရားဟောပြန်တော့ဗျာတာလို့ခေါ်ပြီးပြန်သွားတော့ပြန်သွားတဲ့အခါကျရှင်မမောက္ကလစဉ်းစားတယ်嗯ဒီတရားမင်းဟာဒီတရားတော်တကယ်နားလဲလို့တာရုခေါ်ပြီးပြန်လာနားမလဲပဲနဲ့တာရုခေါ်ပြီးပြန်လာအဲဒီတရားမင်းကပြန်ပြီးတော့တာဝတိကနတ်ပြည်ရောက်တဲ့ခါကျသူကဥပမာသောတာပန်ကိုပြန်သောတာပန်ဆိုတော့သူကခံစားတာပေါ့အဒီမုကခုံနေမျောဝဲတွေကြည့်ဥပမာရောက်ချင်းဒီကရှင်သာရှင်မမောက္ကလနော်လေချက်ချင်းလိုက်တာပဲရောက်တော့ရှင်မမောက္ကလနဲ့မြည်ဟောသူကကိုယ့်ရောကားဖြစ်တော့ဟာအရှင်မြတ်မတွေ့တာကြာလိုက်ကြွပါဗျာကြွပါဗျာဘာကိစ္စလာလဲဘာညာပေါ့ရှင်မမောက္ကလမိတ်နဲ့ဇာမင်းကြီးနဲ့ခုနကဖះစီရတရားနာသွားတယ်မဟုတ်လားမမနာသွားပါလေဗျာအဲ့ဒီတရားဘုန်းကြီးမနာလဲရလို့ပြန်ပြောဟောပြစမ်းပါလို့ဇာမင်းကြီးမေ့သွားဘာမှမကြသေးဘူးဒီမှာခုတည်းလေးနာလာတယ်ခုတည်းလေးပဲဒီအာယုန်နဲ့ခံစားတော့မေ့သွားမေ့သွားတော့ तू ကမေ့တယ်လို့ဝန်မခံဘူးဗျာဖြစ်ပုံကအဲ့တော့ဘာပြောလဲဆိုတော့ဟိုရှင်မမောက္ကလမမဖျားဒီလိုတရားမင်းများအလုပ်များပါလေဗျာတောင်းတရားနတ်ပြည်ရောသုရပါရီနတ်ပြည်ရောအုပ်ချုပ်ရတာဗျာအလုပ်တရားတိတ်များတယ်ဗျာမမှတ်မိဘူးဗျာအခုတပီတော့ဒီမှာဝေဇန္တာဓမ္မအပြတ်တည်းရှောက်နေတယ်ဗျာဘယ်နှထက်ရှိတယ်ဘယ်နှခန်းရှိတယ်ငါအရှင်ဗျာကြည့်မလားဗျာလိုက်ပြပါဘယ်ထေရ तू မေ့တာဖုံးကွယ်ဖို့စ조사တဲ့နေတာလိုက်ပြရှင်မမောက္ကလအသာလေးလိုက်သွားတယ်သူရဲ့ဝေဇယနာပြတ်တက်ကြီးဟိုရောက်တကသူကရောက်ပြတာဟိုသူခံနေဒါပဲလို့ဖွဲ့ထားတယ်ပေါ့ဗျာဘယ်လိုလောက်တာအဲတော့ရှင်မဘောက်ကအင်းတရားမင်း तू မေ့တာမေ့တယ်မပြောဘူးဒီတော့တတိတောင်ကရအောင်လုပ်ပါပဲဆိုရှင်မဘောက်ကတကူရာဣတိရေရတဲ့ပုဂ္ဂိုလ်ကိုသူ့ဝေဇယနာပြတ်တက်ကြီးချိန်မချိန်နဲ့ခြေတော်နဲ့ညှပ်ပြီးလောက်ပြတာဟောအဲ့မှာတရားမင်းထိတ်လန့်အဲ့တော့ကြောက်လွန်ထိတ်လန့်သွားမှခုနကဘုရားဟောတဲ့တရားတွေကပြန်မှတ်ပြီအဲ့ကြောင့်မှပြန်ပြောပြအဲ့တော့သတိတံဝေကရဖို့အရေးကြီးတယ်နော်ဘုန်းကြီးတို့သတိတံဝေကရမှတရားဖို့လုပ်ဖြစ်တယ်ဒါကြောင့်မို့ကိုယ်ရင်သေးသွားတဲ့ပုဂ္ဂိုလ်များတွေ့လာကြုံလာရင်မကြောက်နဲ့ရှုရှုတောင်းနဲ့ဘုန်းကြီးတို့ဒီဟိုတလောအတုပါးတွေသင်ပြီးပြီဒီနောက်ထပ်တရားတွေလည်းသင်ပေးဖို့ရှိတယ်เนาะဒီနေ့ဥမာ6:20ရှိသွားပြီဒီနေ့ဒီလောက်နဲ့သိအောင်ဒီနေ့ဟောပြောဆွေးနွေးပါတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။